ယနေ့ပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့အနုမောဒနာတရားမနာယူခင်မှာမိမိတို့ပြုလုပ်ထားတဲ့ကုသိုလ်တွေကိုနောက်တစ်ချိန်မှာအပရစေတနာပွားနိုင်မှုကုသိုလ်များထက်ဆင်းပြီးတော့တိုးပွားနိုင်အောင်လို့ဘုန်းကြီးဟာရှေးဥစွာဖတ်ကြားပေးမယ်။ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာကောစာတက္ကရာ1383ခုနှစ်တရားမုံလာပြီးကျော်17ရက်ခရင်းနှစ်2011ခုနှစ်နိုဝင်ဘာလ22ရက်တနင်္လာနေ့မှာစကိုင်းတောင်ရုံမြတ်ဆရာကျောင်းတိုက်သို့လာရောက်ပြီးတော့ပေါင်းစုပြီးကုသိုလ်လုပ်ငန်းများပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့မင်္ဂလာစီကိုနိုင်ဝင်းအောင်မတင်တင်လနဘကြီးအထဲဆိုင်ဒေါ်ပြုံးပြုံးနိုင်မိသားစုရွှေရမုံအထဲဆိုင်ဦးလှတင်ဒေါ်မြင့်မြင့်ကျူသားမောင်ကောင်းပြည့်သူကျော်ကေခိုင်ထဲဆိုင်ဥလာမူတော်ဆွေဆွေတန်းဇူလိုင်နေ့ထဲဆိုင်မိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုများကစုပေါင်းပြီးမြတ်စကြာကျောင်းတိုင်းမှာတရင်သုံးနေထိုင်တဲ့တန်ဃာတော်ပါ300တို့ရဲ့အထံမောက်သို့လာရောက်ပြီးတန်ဃာတော်ရှင်မြတ်ပေါင်းအားအာယုံခါမှာပေါ့စီစွန်းလက်ဖေးစွန်းများဆက်ကလှူဒန်းခြင်းနေလေခါမွန်မြတ်တော်ခဲပွဲပွဲစဉ်ဆွမ်းများဆက်ကပ်လူတန်းချင်းညနေခါမှာလည်းပဲဖြိုရီစီးပစ္စည်းများလောင်းလူကြခြင်းဆိုတဲ့တနေ့တာကုသိုလ်လုပ်ငန်းများကိုတာဝန်ယူပြီးတော့လူတန်းပူဇော်ကြတယ်ထိုမှတစ်ပါးနာယကဆရာတော်6ပါးတို့အားလည်းပဲတစ်ပါးတစ်ပါးလင်1000ကျပ်တန်ပစ္စည်းများကိုလူတန်းခြင်းအပြင်6000ကျပ်တန်ပစ္စည်းများလူတန်းပူဇော်ခြင်းတန်ဓိကအဖြစ်နဲ့ပုံမမတင်သင်္ကန်းထွေးဆောင်လေးဆောင်ကိုလည်းပဲလူတန်းဆက်ကပ်ခြင်းစာကြီးရရအတွက်လိုအပ်သောစာအုပ်များကပ်ပြီးရန်အတွက်နဝကံမ2500ကျပ်လူတန်းခြင်းတန်ဃာတော်302ပါးတို့အားဆက်ပြမှုတထုပ်စီသွားရစေတပူးစီလူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုညာဆက်ကြံနိုင်ကဆရာတော်အားဓမ္မပူဇာအဖြစ်တသိန်းကျပ်တန်ပစ္စည်းများလူတန်းခြင်းတော်အောင်မြင့်တမီမဆွေဆွေမြင့်မိသားစုက9000ကျပ်ဦးစန်းမြင့်ဒေါ်တင်အောင်မိသားစုက1000ကျပ်ဓမ္မပူဇာဖြင့်လူတန်းကြတယ်ဒေါ်ကုတ်ဝါမိသားစုဘောဂဝတီထေဆိုင်ကလည်းပဲတန်ဃာတော်302ပါးတို့အားကျုပ်သားတပူးစီလူတန်းကြခြင်းကွယ်လွန်သူမိဘ2ပါးအားရည်စူးပြီးတော့ဒေါ်မြင့်မြင့်တန်းဒေါ်ဖြူဖြူချယ်ရီတန်ထဲဆိုင်မိသားစုကတန်ခိကအဖြစ်ငါတစ်တာဘူးကြီးတတစ်တာလှူဒန်းခြင်းဦးစန်းမြင့်ဒေါ်တင်အောင်မိသားစုကဆွမ်းပရိသာဖြစ်တသောင်းကျက်ကိုနိုင်ဝင်းအောင်မတင်တင်လာမိသားစုကဆွမ်းပရိသာပင်9000ကျက်ဦးလှတင်ဒေါ်မြင့်မြင့်ကျူသားမောင်ကောင်းပြည့်သူမိသားစုကဆွမ်းပရိသာပင်ဖြစ်9000ကျက်ရေမီပရိသာပင်ဖြစ်9000ကျက်ပညာရေးပရိသတ်ပင်ဖြစ်1000ကျက်ဒေါ်ပြုံးပြုံးနိုင်သားကိုကျော်မျိုးနိုင်မဆူဆူလိုင်မိသားစုကဆွမ်းပရိသတ်ပင်ဖြစ်9000ကျက်ပညာရေးပရိသတ်ပင်ဖြစ်1000ကျက်လှူဒန်းခြင်းဦးကြည်မြင့်ဒေါ်အေးအေးမွန်အိုအိုအီလက်ထရောနစ်မိသားစုကလည်းပဲဆွမ်းပရိသတ်ပင်ဖြစ်9000ကျက်ဦးကောက်တော်ထူသမီးမတန်တန်ထေရစာကြည့်တိုက်စာကြီးတိုင်းမှာလိုအပ်ရာသုံးဖို့အတွက်2000ကျပ်လှူဒန်းခြင်းမောင်လင်းထက်ဦးမောင်ခန့်ထက်နိုင်တို့ကလည်းပဲစာကြီးတိုင်းအတွက်နဝကံမ1000ကျပ်မောင်အာကာကျော်ညီမမနှင်းဤရွှေဤမိသားစုမောင်နှမတစုကလည်းပဲပညာရေးပရိသတ်ပင်ဖြစ်2000ကျပ်ဦးလာမူတော်ဆွေဆွေတန်းမိသားစုကပညာရေးပရိသတ်ပင်ဖြစ်1000ကျပ်ကိုနိုင်ဝင်းအောင်မတင်တင်လမိသားစုကစာကြည့်တဲ့အတွက်စာအုပ်30လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်တယ်။သီလတော်ကိုလည်းပဲခံယူဆောက်တည်ကြတယ်။တရားတော်ကိုနာယူခြင်းဆိုတဲ့ဘာဝနာများကိုလည်းပဲကြိုးစားအားထုတ်ကြတယ်။ဒီကုသိုလ်များကိုအလုံးဝမ်းမြောက်နှုမောတာရုခေါ်ဆိုပါ။ကဲတာရုခေါ်လိုက်ကျေနေ့အားလုံးသောမင်္ဂလာစေရကုသိုလ်ရှင်များကိုဘုန်းကြီးအနေနဲ့အနုမောဒနာတရားဖြစ်နဲ့ ဘာတရားဟောကြားပေးမလဲဆိုတော့ဖျားရှင်အင်ကုဒရနိကေပင်စကနိဘတ်ဒိသဝီကုမာရကတုတ်တံမှာဟောကြားခဲ့တဲ့တရားကိုအခြေခံပြီးတော့ယနေ့လူငယ်နောင်ဝယ်လူကြီးဆိုတဲ့ခေါင်းစည်းနဲ့ဘုန်းကြီးဟောပေးမယ်ပေါ့ယနေ့လူငယ်နောင်ဝယ်လူကြီးဆိုတဲ့တရားကောင်းစဉ်ဟာအမျိုးသားစာစုကြီးဆရာဇော်ကြီးရဲ့ကြပြတပုတ်ထည့်ရပါတဲ့စာသားကိုယူပြီးတော့ဘုန်းကြီးကမြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်ကိုဟောကြားပေးမယ်ပေါ့။ဘာဖြစ်လို့လဲဆိုတော့မိမိတို့ယနေ့တိုင်းပြည်တိုးတက်ဖို့အမျိုးဘာသာတန်တနာတိုးတက်ဖို့ဆိုတာယနေ့လူငယ်တွေဟာတစ်ချိန်မှာကောင်းဆောင်ကောင်းကြီးဖြစ်မှကြီးပွားတိုးတက်တဲ့စိတ်ထားမြင့်မြတ်ဖြူစင်တဲ့ကောင်းဆောင်ကောင်းကြီးဖြစ်မှတိုင်းပြည်ဆိုတာသာသနာဆိုတာကြီးပွားတိုးတက်နိုင်တယ်အဲ့တော့ကြီးပွားတိုးတက်မှုမရှိတဲ့အခါတဖြည်းဖြည်းနဲ့ဘုန်းကြီးတို့ခေတ်ကာလအရအလုံးကပြောလာကြတယ်ယနေ့ခေတ်လူငယ်တွေဟာတိတ်ရိုင်းနေရင်ကျေးမှုတွေကင်းပြောက်နေကြတယ်ဒါမျိုးလူငယ်တွေကိုလက်ညှိုးထိုးလာကြတယ်ခေတ်ကိုကဆုတ်ကက်ကြီးဖြစ်လာပြီဆိုပြီးတော့လူငယ်တွေပေါ်မှာပဲလက်ညှိုးထိုးလာကြတယ်အဲ့တော့ဘုန်းကြီးတို့တရားသဘောအရာကြတော့လူငယ်တွေကိုကြီးပဲလက်ညှိုးထိုးနေလို့ပြည့်စုံပါသလားဒါလေးကိုအဖြေသိဖို့အတွက်ဘုန်းကြီးကဒီတရားဟောပေးမယ်ဘုန်းကြီးတို့တရားတော်တွေထဲမှာဇတ်တော်တစ်ခုထဲမှာပါတယ်ပေါ့ဒီပရှင်ပရှင်ရဲ့စီးတော်မြင်မင်္ဂလာမြင်တစည်းဟာတနေ့တော့ခြေခွင်သွားတယ်ခြေခွင်သွားတဲ့မြင်းကိုဘုန်းကြီးတို့ရှင်ပြန်နေသဘောအရအတိတ်နမိတ်မကောင်းဘူးလို့ယူဆပြီးတော့တမားတော်ကြီးတွေအမျိုးမျိုးခေါ်ပြီးတော့ခြေကုသတယ်သို့တော့ခြေခွင်ယောဂါကမပြောက်ခဲ့ပါဘူးနောက်ဆုံးတော့ဘုန်းကြီးတို့ဖျားလောင်းဖြစ်တဲ့ပညာရှိသူခမိန်ကိုအကြံတောင်းပြီးတော့ရှင်ပြန်ကြီးကအကြံတောင်းပြီးတော့အကူအညီတောင်းလိုက်တဲ့အခါကျတော့နောက်ပိုင်းမှာဘုန်းကြီးတို့မင်္ဂလာမြင်းတော်ကြီးဟာဘာဖြစ်သွားတယ်လဲဆိုတော့ခြေခွင်တာပျောက်သွားတယ်တဲ့ပကတိအကောင်းဖြစ်သွားခဲ့တယ်အဲ့တော့ဘုန်းကြီးတို့အလောင်းတော်အကျံပေးပညာရှင်ကဘာလုပ်လိုက်တယ်လဲဆိုတော့မြင်းထိန်လဲပေးလိုက်တာမူလာမြင်းထိန်နေရာကိုနောက်ထပ်မြင်းထိန်အသစ်အစားထိုးလိုက်တာဘာဖြစ်လို့လဲဆိုတော့ပထမမြင်းထိန်ကဘုန်းကြီးတို့ခြေတော်ခွင်တဲ့လူဖြစ်နေတယ်ခြေတော်ခွင်တော့မနဲ့လင်းလာလို့မြင်းတော်မင်္ဂလာမြင်းတော်ယူအညောင်းပညာပြီးလမ်းလျှောက်ဖို့ဆိုတာခေါ်သွားတဲ့အခါမြင်းကြီးကသူ့ကိုတင်နေထင်ပြီးတော့မြင်းထိန်လမ်းသွားတယ်လို့လိုက်ပြီးတော့သွားလိုက်တာနောက်ဆုံးတော့ခြေခွင်တဲ့ယောဂါကြီးဖြစ်သွားခဲ့တာအဲ့တော့ဒီခြေခွင်နေတဲ့မြင်းထိန်ကိုအလုတ်ကနေပယ်ထုတ်ပြီးတော့တန်ဆွမ်းနဲ့မြင်းထိန်ကိုစားထိုးလိုက်တဲ့အခါမင်္ဂလာမြင်းတော်ကြီးကသူ့ကိုမနဲ့လမ်းလျှောက်တဲ့အခါတင်တယ်လို့ယူဆပြီးမြင်းထိန်လျှောက်တယ်လို့လျှောက်လိုက်တာခြေခွင်းနဲ့ယောဂါပြန်ပြီးတော့ပျောက်သွားခဲ့တယ်။ဒါပါလဲဆိုတော့ဘုန်းကြီးတို့သင်္ကန်းစာယူရမှာကယနေ့လူငယ်တွေတိတ်ပြီးတော့ရိုင်းဆိုင်လိုက်တာရင်ကျေးမှုကင်းလိုက်တာသူတို့ကိုလက်ညှိုးထိုးနေမယ်အစားမိမိတို့လူကြီးတွေရဲ့ရှေ့ဆောင်ဘလို့ကြင့်ကြံကြိုးကိုအားထုတ်တယ်လေဒါလေးတွေကိုဘုန်းကြီးကသုံးသပ်တတ်ဖို့ပါ။အဲ့တော့ကလေးတွေရိုင်းဆိုင်တာကလေးတွေဘဝပြတ်သွားတာကလေးတွေရင်ကျေးမှုကိုမမြတ်နိုးတတ်တာဒါတွေကိုမိမိတို့အနေနဲ့ဒေါသထွက်နေမယ်အစားဝမ်းနဲ့ကြည်ကွဲနေမယ်အစားဒီလိုဒေါသထွက်ရုံဝမ်းနဲ့ကြည်ကွဲရုံဆိုရင်တော့မျက်ရည်ပဲဖတ်တင်မယ်တဲ့ဒေါသဒေါမနတစိတ်တွေပဲဖတ်တင်မယ်နောက်ပြီးတော့ဓာကြီးရဲ့ခစ်ပဲခစ်ကကောင်းမှမကောင်းပဲဆိုပြီးတန်ဝေကလေတံလေးနဲ့ပြောနေရင်လည်းပရိပဲဖတ်တင်မယ်တဲ့ဆရာစောကြီးကဒါမျိုးဆိုလိုတာပါဒီတော့ဘာလို့ရမလဲအဟောင်းပြည့်ရင်အသစ်ပြင်ရမှာပဲအဲ့တော့မိမိတို့ကိုယ်တိုင်ဆောဆောကမြင်းထိန်လိုပဲငါတို့ဟာဘလောက်ထိရှေ့ဆောင်လမ်းပြအဖြစ်နဲ့ကျင့်သုံးတယ်လေငါတို့ဟာကောင်းဆောင်ကောင်းအင်မတန်မှစိတ်ထားဖြူစင်းတဲ့ကောင်းဆောင်ကောင်းတွေဖြစ်ခဲ့သလားဒါလေးကိုသုံးသပ်တတ်စေခြင်းနဲ့နောက်ပြီးတော့ဒီလိုကိုယ်ကနေကောင်းဆောင်ကောင်းဖြစ်အောင်ကြိုးစားပြီးတော့ကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့သားသမီးတွေတူတွေတူမတွေကိုယ့်ရဲ့တပည့်တွေပေါ်မှာငါဘလောက်ထိအမွေကောင်းတွေပေးခဲ့ပြီလေဒါမျိုးလေးတွေသုံးသပ်တတ်ရမယ်ကိုယ်ကမွေပေးပါလေရဲ့ကိုကကောင်းကောင်းနေပြပါလေရဲ့သူတို့ဘက်ကမလိုက်နာဘူးဆိုရင်တော့တခါတရံဘုန်းကြီးတို့ဖျားရှင်တောင်ချွတ်လို့မရတဲ့ပုံကူကြီးရှိသေးတာဒါကတော့ကမ္မတကာလို့ပြောရမှာပဲကိုကဘာမှမပြုတ်ပြင်းမဲနဲ့ကိုကိုတိုင်းလည်းပဲကျင့်သုံးမှုမရှိပဲနဲ့လူငယ်တွေပေါ်မှာတိတ်ပြီးတော့ဆိုးရွမ်းတာပဲယနေ့ခေတ်လူငယ်တွေကတိတ်ညံဖျင်းတာပဲရင်ကျေးမှုကင်းတာပဲလို့လက်ညှိုးထိုးယုံတတ်တတ်ဆိုရင်မိမိတို့မှာတာဝန်ကျေပါသလားဒါလေးတွေကိုဘုန်းကြီးကသိစေခြင်းလို့ယနေ့လူငယ်နောင်ဝယ်လူကြီးဆိုတဲ့ခေါင်းစည်းနဲ့ ယနေ့တရားတစ်ပုဒ်ဟောပေးမယ်ပေါ့အဲ့တော့ဘုန်းကြီးဟောတဲ့တရားတော်ဟာသိပြီးတော့မြင်လွန်းတဲ့တရားမဟုတ်ပါဘူးဒါပေမဲ့လို့သိပြီးမြင်လွန်းတဲ့တရားမဟုတ်ပေမဲ့မိမိတို့ဗုဒ္ဓဘာသာဝင်နေဆိုတဲ့ပုဂ္ဂိုလ်ရဲ့တန်တန်မာလည်းပဲဒီတရားလေးတွေဘလောက်ထိကင်းပြောက်နေသလဲဒါလေးတွေသုံးသပ်ပြီးတော့ကိုကိုကိုပြုပြင်းမှုနောက်ပြီးတော့မိမိနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေပေါ်မှာလည်းပဲကောင်းတဲ့အမွေလေးတွေပေးနိုင်မှုဒီရည်ရွယ်ချက်နဲ့ဟောခြင်းဖြစ်ပါတယ်ဘုန်းကြီးကဘသူကိုအပြစ်တင်ခြင်းလို့ဘသူအပေါ်မှာစောင့်ချိတ်ဟောခြင်းလို့ဒီလိုစိတ်မရှိပါဘူးအဲ့တော့ဒီတရားနဲ့ပတ်သက်ပြီးနောက်ခံကျောင်းလေးကိုဘုန်းကြီးနည်းနည်းပြောပြအောင်မယ်မြတ်စွာဘုရားဘယ်လိုဟောကြားခဲ့တယ်လဲဆိုတာဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်တနေ့တော့ဝေတာလီမြို့ရဲ့အနီးမဟာဝုံတော်ဆိုတဲ့တော်ကြီးတစ်ခုထဲမှာကုတာကာရတာလာဆိုတဲ့ဆုလက်မွန်းချွန်ကြီးအထွတ်တက်ထားတဲ့ပြတ်တက်ကျောင်းတစ်ဆောင်မှာတရင်သုံးနေပေါ့မဟာဝုံတော်ဆိုတာကသူ့အလိုလိုပေါက်လာတဲ့တစ်ပင်ကြီးငယ်သွဲသွဲနဲ့အုံဆိုင်နေတဲ့တော်အုပ်ကြီးလူတွေစိုက်ပျိုးထားတဲ့တော်ကြီးမဟုတ်ဘူးအဲ့တော့ဘုရားရှင်တရင်သုံးပြီးတော့နန်းနလင်းတဲ့အခါဘုရားရှင်ကိုတော်မြတ်ဟာဆွမ်းခံကျင့်ဝတ်ကိုသိမြင်လို့တော်မူတယ်အဲ့တော့ဘုရားရှင်ဟာကိုယ်တိုင်လည်းပဲဆွမ်းခံကျင့်ဝတ်ကိုမြင်လို့တယ်တပည့်တွေကိုလည်းပဲဆွမ်းခံပြီးတော့စားတဲ့ကျင့်ကိုမြင်လို့စီကျင့်တယ်အဲ့တော့ဘယ်လိုလုပ်တယ်လဲဆိုတော့ဘုရားရှင်ကိုတော်မြတ်ဟာနန်းနလင်းတို့သင်္ကန်းကိုပြင်ဆင်တော်ဝတ်တော်မူပြီးတော့တပိတ်ကိုပွေပြီးတော့ဝေသာလီမြို့ထဲကိုဆွမ်းခံကြွရတယ်ကြွပြီးတော့မြတ်စွာဘုရားဆုံးဖုံးပြီးပြီးတော့ပြန်လာတဲ့အခါနေ့လေ12နာရီလောက်ဖြစ်ပါလိမ့်မယ်။မဟာဝုံတော်ထဲကိုကြွားပြီးတော့တစ်ပင်အောင်မှာဖလားတမဘက်ချမ်းသာကိုခံစားတော်မူတယ်တဲ့နေတန်ဆင်တယ်လို့ဒီလိုခေါ်ရတာပေါ့။အဲ့တော့ဝေသာလီမြို့မှာဘယ်သူတွေနေကြတယ်ဆိုတော့လိပ်စဝီမင်းတွေနေကြတယ်။လိပ်စဝီဆိုတာကဘုန်းကြီးတို့လူမျိုးနွယ်စုအင်မတန်မှအသားရည်စင်ကြယ်လှပတဲ့အမျိုးနွယ်တွေ။ဘလောက်ထိစင်ကြယ်လှပတယ်လဲဆိုရင်သူတို့ရဲ့အသားရည်လေးတွေဟာကြည့်လိုက်လိုက်ရှင်အကျိုးလေးတွေကိုမြင်ရတော့အောင်အသားရည်စင်ကြယ်လှပကြရတယ်။မြတ်စွာဘုရားကတာဝရိန္ဒာနတ်တွေနဲ့နှိုင်းပြီးတော့မင်ကြားတော်မူခဲ့တယ်။ဘယ်လိုလဲဆိုတော့ယဟန်တို့တဲ့တာဝရိန္ဒာပရိသတ်တာဝရိန္ဒာနတ်တွေကိုမမြင်ဘူးတဲ့ပုဂ္ဂိုလ်ဟာလိပ်စဝီပရိသတ်ကိုကြည့်ကြလို့ဒီလောက်ထိမြတ်စွာဘုရားကိုတော်တိုင်ညွှန်ခဲ့တယ်။အဲ့တော့အဲ့ဒီဝေသာလီမြို့မှာကလိပ်စဝီမင်းတွေနေထိုင်ကြရတယ်ပေါ့။အဲ့တော့ဘုရားရှင်ကိုတော်မြတ်ဟာဆွမ်းခံပြန်လာပြီးတော့နေသန့်တဲ့အနေနဲ့12နာရီလောက်တော်ကြီးထဲမှာတစ်ပင်တစ်ပင်အောက်မှာဖလားတမဘက်ချမ်းသာနဲ့ငြိမ်ငြိမ်ချမ်းချမ်းနေတဲ့အချိန်မှာဘသူတွေရောက်လာတယ်လဲဆိုတော့ဝေသာလီမျိုးတွေကသိုးသွန်းလူငယ်တွေရောက်လာတယ်တဲ့ဘလို့ပုံစံအနေနဲ့ရောက်လာတယ်ဆိုတော့လက်ထဲမှာလေကြိုးတွေတင်ထားတဲ့ပြင်ဆင်ထားတဲ့လေတွေကိုကိုင်းပြီးတော့ခွေးတွေတယုံယုံနဲ့ပေါ့ခွေးတွေတယုံယုံနဲ့လေတွေများတွေကိုင်းပြီးတော့ဟိုးသွားတီးသွားနဲ့ဒီတော်ကြီးတွေကိုရောက်လာကြတယ်ပုံစံကအမဲလိုက်တဲ့ပုံစံအင်မတန်မှသိုးသွန်းလူငယ်တွေလို့ဒီလိုကြော်ကြားတဲ့မင်းသားငယ်လေးတွေအဲ့တော့ဒီလိုရောက်လာတော့တဏှာရောက်တော့သူတို့မြတ်စွာဘုရားတစ်ပင်အောင်မှာတရင်သုံးနေတာကိုမြင်လိုက်ရရင်ပဲသူတို့စိတ်ထဲမှာစိတ်တည်ပြောင်းပြီးတော့သူတို့ကင်ထားတဲ့လေတွေများတွေကိုအောက်ချခွေတွေကိုတဏှာရမောင်းထုတ်ပြီးတော့မြတ်စွာဘုရားစီကဲ့မြတ်စွာဘုရားထံကိုစီကဲ့ကြတယ်တဲ့စီကဲ့ပြီးတော့ထီချင်းကြီး၅ပါးနဲ့ကြာကြာနာနာရှစ်ခိုးရှိခိုးပြီးတော့ဘုရားရှင်နဲ့မနီးလုံးမဝင်လုံးစတဲ့အပြစ်၆ပါးကင်းလွတ်တဲ့တင့်တင့်တဲ့အရက်မှာထိုင်ပြီးတော့လက်အုပ်လေးတွေခြီးပြီးတော့နေကြတယ်ဘုရားတို့မျက်စိထဲမှာမြင်ကြည့်လိုက်နော်ပုံရိပ်နှစ်ခုရဲ့ဆန့်ကျင်ဘက်ဆန့်ကျင်ဘက်ပုံရိပ်နှစ်ခုဆုံတွေ့နေကြတာတကူသောပုံရိပ်ကဘုရားရှင်ကိုယ်တော်မြတ်ကိလေသာတွေငြိမ်းချမ်းပြီးတော့တစ်ပင်အောင်မှာဖလားတမဘက်ချမ်းသာကိုခံစားနေတယ်မျက်စိထဲမှာတောအုပ်ကြီးတွေမှန်းကြည့်လိုက်တခုသောပုံရိပ်ကတော့အင်မတန်မှသိုးသွမ်းပါတယ်ဆိုတဲ့လူငယ်တွေလေတွေများတွေပြစ်ချခွေတွေမောင်းထုတ်ပြီးတော့အင်မတန်ပူလောင်တဲ့ပုံကိုဒေါသပြင်းထန်မာမနာကြီးတဲ့မင်းသားငယ်တွေကမြတ်စွာဘုရားထံမှာလက်အုပ်လေးတွေချီးပြီးတော့ငြိမ်ငြိမ်ချမ်းချမ်းနဲ့ထိုင်နေကြတယ်အဲ့တော့ဒီလိုထိုင်နေတဲ့အချိန်မှာဘသူရောက်လာတယ်လဲဆိုတော့ဘုန်းကြီးတို့လိပ်စဝီမင်းမာနန်ဆိုတဲ့လိပ်စဝီမင်းအကြီးကဲတယောက်ကအညောင်းပြေညာပြေထမင်းစားပြီးတဲ့အချိန်ဖြစ်ပါပေါ့တော်ထဲမှာလမ်းလျှောက်ရင်းနဲ့ရုတ်တရက်ဒီမြင်ကွင်းကိုသူမြင်လိုက်ရတော့အံ့အားသင့်သွားတယ်မယုံကြည်နိုင်လောက်အောင်ကိုဖြစ်သွားခဲ့တယ်ဒီလိုသူလည်းပဲမြတ်စွာဘုရားထံစီကပ်ပြီးတော့မြတ်စွာဘုရားထံကိုစီကပ်ရှ िख ိုးတယ်တင်းတင်းလျောက်တဲ့တင်းတင်းတဲ့နေရာမှာထိုင်ပြီးတော့ဧကမန္တန်နိသိဏ္ဍောကိုမဟာနာမောလိပ်စဝိဥဒါနံဥဒါနေတိဘဝိတန္တိဝိဇီဘဝိတန္တိဝိဇီတိတဲ့အဲ့ဒီလိုတင်းတင်းလျောက်ပဲတခုတော့ရက်မှာထိုင်ပြီးတော့မာနန်ဟာလီနှုတ်ထဲရနေပြီးတော့ ဘဝိတန်ဒီဝိဇီဝိဇီဝိဇီမင်းတို့ဒီဘဝိတန်ဒီကြည်ပွားတိုတက်တို့ရတော့မှာပါတကားဝိဇီဝိဇီမင်းတို့ဒီဘဝိတန်ဒီကြည်ပွားတိုတက်ကြတော့မှာပါတကားဣတိဤသို့မဟာနာမောမဟာနံမီသောလိသဝီလိသဝီမင်းသည်ဥဒာနံပိတိအတွက်လေဟုန်တက်၍ထွက်ပေါ်လာသောဥဒံစကားကိုဥဒာနေသည်ကောင်းစွာမသွေကျူးရင်ခဲ့ပါပေတည်းအဲ့တော့ပုံရိပ်နှစ်ခုဆန့်ကျင်ဘက်သွားပြီးတော့တွေ့လိုက်တဲ့အခါသူ့စိတ်ထဲမှာတိတ်ပြီးတော့အံ့ဩသွားတယ်ဒီတော့မနေနိုင်တော့မြတ်စွာဘုရားထံရောက်တော့စိတ်ထဲရလေဝမ်းသာလုံးတွေဆိုးလိုက်တာပီတိတွေဖြစ်လိုက်တာအဲ့တော့အင်မတန်ဆိုးသွမ်းလူငယ်တွေလက်ဦးလေးတွေချီပြီးတော့မြတ်စွာဘုရားထံငြင်းငြင်းချမ်းချမ်းနဲ့ထိုင်နေတာမြင်တော့သူ့နှုတ်ထဲကနေဝမ်းသာလုံးတွေဆိုးပြီးတော့ရုပ်တရက်ဥဒန်းစကားဝမ်းသာလုံးလို့အမတ်တမတ်ထွက်ပေါ်လာတဲ့စကားလေးထွက်ပေါ်လာတယ်ငါတို့ဝိဇ္ဇီမင်းနေတော့ကြီးပွားတိုးတက်အောင်မှာပဲငါတို့ဝိဇ္ဇီမင်းနေတော့ကြီးပွားတိုးတက်ကြတော့မှာပဲဆိုပြီးတော့ရုပ်တရက်စကားတန်ထွက်ပေါ်သွားတယ်ဒီတော့မြတ်စွာဘုရားကမဟာနန်းနဲ့တင်းကဘာဖြစ်လို့ဝိဇ္ဇီမင်းနေကြီးပွားတိုးတက်တော့မှာပဲဆိုတဲ့စကားကိုပြောဆိုရတာလေဆိုတော့မဟာနန်းကိုမြတ်စွာဘုရားကမေးလိုက်တယ်။အဲ့တော့အဲ့ဒီအချိန်မှာဘုရားရှင်ရဲ့သို့တွန်းလူငယ်တစုရဲ့မဟာနန်းရဲ့အလုံးထိုင်နေကြတယ်။အဲ့တော့မဟာနန်းကိုမြတ်စွာဘုရားကမိန်ကြားတော်မူလိုက်တယ်။ဘာဖြစ်လို့ကြီးပွားတိုးတက်တော့မှာပဲလို့ဒီလိုဥဒန်းစကားပြောဆိုရတာလေမဟာနန်းဆိုတော့မဟာနန်းကအကြောင်းစုံမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့ဟောဒီလူငယ်တွေဟာအင်မတန်မှကြံတန်းကြပါတယ်ခက်ထန်ကြပါတယ်မာမာနတွေပြင်းထန်တဲ့အတွက်ကြီးပွားတိုးတက်မှုကင်းကြပါတယ်တဲ့သူတို့နှလုံးသားထဲမှာကုသိုလ်စိတ်ဆိုတာမရှိပါဘူးမာမာနတွေနဲ့ဒေါသတွေနဲ့ကြီးနေကြဒါကြောင့်ကုသိုလ်စိတ်မရှိတဲ့ပုဂ္ဂိုလ်ဟာကြီးပွားတိုးတက်ဖို့မလွယ်ပါဘူးအဲ့တော့အင်မတန်ခက်ထန်ကြံတန်းပြီးတော့မာမာနတွေထန်ပြင်းတဲ့အတွက်ကြီးပွားတိုးတက်ခြင်းကင်းနေတဲ့ဟောဒီလူငယ်တွေဟာဘလောက်ထိသိုးသွမ်းတယ်လဲဆိုရင်တပည့်တော်တို့ဟာလူမှုရေးသဘောအရဆွေမျိုးတွေမိတ်ဆွေတွေထံကိုကြံလို့ဇီးသီးတို့မုံတို့ကတုံမုံတို့အနုစုပ်နှမ်းပြစ်တို့လက်ဆောင်ပေးတတ်ကြပါတယ်တဲ့တပည့်တော်တို့ပေးလိုက်တဲ့လက်ဆောင်တွေကိုဟောဒီမင်းသားလူငယ်တွေကဟောဒီသိုးသွမ်းလူငယ်တွေကလမ်းနေလူရက်ပြီးတော့စားတော့ကြပါတယ်မြတ်စွာဘုရားတဲ့အဲ့တော့သူတို့ဟာယဉ်ကျေးမှုတိတ်ပြီးတော့ဘာမှနားမလဲတဲ့ပုံကိုယ်တွေပါလက်ဆောင်ပေးတဲ့ပစ္စည်းကိုလူရက်ပြီးတော့ရေကမောကားနဲ့ပြောင်းတယ်လို့လောင်းတယ်လို့နဲ့လူရက်ပြီးတော့စားတော့ကြတယ်ဒီလောက်ထိဆိုကြပါတယ်နောက်ထပ်ကဘလို့လှုပ်တတ်ကြသလဲဆိုတော့အိမ်တောင်ကြပြီးတဲ့အမျိုးသမီးတွေအိမ်တောင်မကြသေးတဲ့အပြိုးစင်တွေရှိကြပါတယ်တဲ့ဒီမျိုးသမီးတွေမျိုးရဲရွာတဲ့သွားတဲ့အခါမှာနောက်ကနေလိုက်ပြီးတော့ခြေထောက်နဲ့ကြောကုန်းကိုကန်ရပါတယ်တဲ့ဒီလောက်ထိအရှက်တကွဲအကျိုးနဲ့ဖြစ်အောင်သူတို့ရဲ့ပျော်ရွှင်မှုအတွက်တစ်ဖက်သားနှစ်မချင်းမစားနာမိခင်ရဲ့မစားနာဒီလောက်ထိသူတို့ကြံတန်းကြပါတယ်ဒီလိုပုံကိုယ်တွေကမြတ်စွာဘုရားတဲ့အခုမြတ်စွာဘုရားထံမှာငြင်းငြင်းချမ်းချမ်းနဲ့လက်ဦးလေးတွေချီးပြီးတော့ကြည်ညိုနေကြတာတွေ့တော့သူ့စိတ်ထဲမှာငါတို့ဝိဇ္ဇီမင်းတွေတော့ကြီးပွားတိုးတက်တော့မှာပဲလို့ဒီချင်းရာကိုမြင်လို့တပည့်တော်အနေနဲ့ဒီလိုဥဒန်းစကားကျူးမိတာပါမြတ်စွာဘုရားဆိုပြီးတော့မဟာနန်းကအကြောင်းအကျိုးပြန်လျှောက်တယ်ဒီနေရာမှာဘုန်းကြီးတို့သတိထားကြည့်နော်လူကြီးတယောက်အနေနဲ့ကိုယ့်ရဲ့အမျိုးအနွယ်တွေသိုးသွမ်းနေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားထံရောက်လာတယ်။မြတ်စွာဘုရားကိုကြည်ညိုတဲ့စိတ်နဲ့ကုသိုလ်စိတ်တွေနဲ့ပြေးပြီးတော့လက်ဦးလေးတွေချီနေကြတယ်။အဲ့တော့မြတ်စွာဘုရားကိုစီကတ်တယ်၊ကြည်ညိုတယ်ဆိုရင်မြတ်စွာဘုရားထံကမေတ္တာကရုဏာနဲ့အဆုံးအမစကားလေးတွေရမှာပေါ့။အဲ့တော့မြတ်စွာဘုရားရဲ့မေတ္တာကရုဏာတော်အောက်မှာအရေးမှာခိုလုံမိပြီးတရားစကားလေးတွေလမ်းမှန်ပေါ်ရောက်ပြီဆိုရင်ဒီပုဂ္ဂိုလ်တွေကကုသိုလ်တွေတိုးပွားပြီးတော့နိဗ္ဗာန်ချမ်းသာတိကြည်ပွားတိုးတက်သွားနိုင်တာပဲ။ဒါကြောင့်မဟာနန်ဥဒန်းကျူတာသူ့ရဲ့သိုးသွမ်းလူငယ်သူ့ရဲ့မျိုးနွယ်စုအမျိုးသားလေးတွေနှလုံးသားထဲမှာဖခင်ကိုကြည်ညိုတဲ့စိတ်ဖခင်ရှင်ပေါ်မှာမေတ္တာထားတဲ့စိတ်ဒီစိတ်ကြောင့်မြတ်စွာဘုရားကပြန်ပြီးတော့မေတ္တာကရုဏာတုံ့ပြန်မှာဆုံးမသွန်သင်မှာဒါတွေကိုတွေးပြီးတော့နှလုံးသားထဲမှာပါရမီတွေရှင်သန်ပြီဆိုရင်ငါတို့မျိုးနွယ်တော့ကြည်ပွားတိုးတက်တော့မှာပဲလို့ဒီလိုဥဒန်းကျူခြင်းဖြစ်ပါတယ်အဲ့တော့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲကိုယ်မှာတူတွေတူမတွေသာသမီတွေညီတွေညီမငယ်တွေရှိကြတာပဲအဲ့မိမိတို့ကမိမိတို့ရဲ့မျိုးဆက်တွေကိုကြီးပွားတိုးတက်အောင်ဆိုတာငယ်ငယ်တည်းကလေးလာကဲခတ်လို့ရတယ်တချို့ကြတော့တိတ်ပြီးတော့လွဲမှားသွားတတ်တယ်ဘယ်လိုလဲဆိုတော့တချို့ကလေးလေးတွေက ငငယ်လေးရှိသေးတယ်မတမ်းမရစကားတွေနဲ့ဆဲကြတယ်ဒါတွေကိုလူကြီးတွေကသဘောကျလို့ဟာငငယ်လေးရှိသေးတယ်ဒီလိုစကားတွေနဲ့ပြောတတ်တယ်ဆိုပြီးတော့မသွန်သင်မဆုံးမပဲနဲ့ဒါလေးတွေကိုဝိုင်းပြီးတော့အားပေးတဲ့သဘောနဲ့သဘောကျတယ်တချို့ကြတော့လည်းပဲငငယ်လေးမှာကိုဟာကိုသူများမပေးခြင်းမူကိုကသူများဟာကိုစားခြင်းနဲ့မိဘပေါ်မှာကြောခြင်းနဲ့ဒါကိုပဲမိဘတွေဘာတွေကသဘောကျနေတတ်တယ်ဒါတွေကခုတာသဘောကျတာတစ်ချိန်ကျမျက်ရည်ကျရမကဲနဲ့ဒါတွေကိုတော့အာမပေးသင့်ဘူးလူကြီးတွေအနေနဲ့ဒါတွေကိုပြုပြင်ပေးရမယ်လို့နှလုံးသားထဲမှာထားရတယ်တချို့ကြတော့လည်းပဲကလေးတွေငငယ်မှာအေးဒီအေးဆက်လေးတွေနဲ့စကားမပြောဘူးလူကြောက်တလူလူဘာလူလူနဲ့ဒါကိုအေးလိုက်တာလို့သွားချီးကျူးရင်ဒီကလေးတွေကကြီးလာရင်မထက်မြက်ပဲနဲ့နှုံတိနှုံအတွေဖြစ်သွားတတ်တယ်တဲ့ဒါလူကြီးတွေရဲ့သဘောထားလေးတွေကသိသင့်တယ်ဒါကြောင့်မို့ငငယ်ရွယ်ရွယ်မှာကလေးတွေအနေနဲ့ကိုယ့်ရဲ့ပစ္စည်းကိုသူများကိုမျှဝေပေးခြင်းနဲ့မိဘပေါ်မှာလိုက်တည်တယ်။တန်ဃာတော်ရှင်ရှင်မြတ်တွေကိုမြင်လို့ရှိရင်ကြည်ညိုတတ်တယ်။ကြည်ညိုတဲ့နေရာမှာလည်းပဲကိုယ့်ကိုမုံပေးတဲ့ဘုန်းကြီးတဲ့သီလသမားကြီးပညာရှိတဲ့ဘုန်းကြီးကိုကြည်ညိုတတ်တယ်ဆိုရင်ဒါတွေကဩငါတို့ရဲ့မျိုးနွယ်တွေမျိုးဆက်တွေတော့ကြည်ပွားတိုးတက်တော့မယ်လို့ဒီလိုတွေးလို့ရပါတယ်။ဒါကြောင့်မို့ငငယ်လေးကလေးတွေဟာသူတို့ကိုချီးကျူးပြီဆိုရင်မဟုတ်တာတွေသွားချီးကျူးမိရင်ဒါရီယာအန်ဒရယ်သိပ်ကြီးတာဆောဆောဘုန်းကြီးပြောတယ်လို့ပေါ့ကလေးတယောက်အေးလိုက်တာလူကြားထဲမသွားရဲဘူးစကားမပြောဘူးဒါကိုအေးလိုက်တာဆိုသွားချီးမကျူးနဲ့ကြီးလာရင်နှုံအားပြီးတော့ထက်မြက်တဲ့ပုံကူမဖြစ်ပဲဖြစ်သွားတတ်တယ်ဒါဒီမှာလူကြီးတွေရဲ့တာဝန်ရှိတယ်ပေါ့ဘုန်းကြီးတို့ကြီးလိုက်လေဘိုးချုပ်အောင်ဆန်းတို့ကြတော့ကြီးလိုက်ငယ်ငယ်လေးရှိသေးတယ်သူ့အမေရဲ့ဈေးရောင်းတယ်ဈေးရောင်းတဲ့ကဈေးတည်ရဲ့တဘာဝဒါကအရင်ကဘယ်လောက်ကြတယ်အမျက်ကဘယ်လောက်ကြတယ်အဲ့တော့ဘိုးချုပ်ကမမှန်မှန်းသိတော့သူ့မိကိုထပြောဘူးတယ်မဟုတ်ဖဲနဲ့ဒီလိုပြောရသလားဆိုပြီးတော့အဲ့တော့အရင်ကို तू ကသိနေတော့ဒါမျိုးလေးတွေပြောတယ်ဒါမျိုးကြတော့မှန်ကန်တဲ့စိတ်တဲ့ရိုးသားတဲ့စိတ်တဲ့ဒီလိုစိတ်တဲ့ရှိတဲ့ကလေးတွေကြတော့ဒါလေးတွေကိုချီးကျူးပေးရတယ်ဒါမှတိုင်းပြည်ရဲ့အတွက်မျှော်လင့်ချက်ရှိတဲ့ထက်မြက်တဲ့ပုံကိုယ်ကြီးဖြစ်မှာတဲ့ဘုန်းကြီးတို့ကြည့်လိုက်မြတ်စွာဘုရားလင်းသည့်အချိန်နဲ့ကဘာတသိန်းထက်တုန်းကသူ့မိသားဘဝမှာသူကိုယ်တိုင်နိဗ္ဗာန်ကိုရယူခြင်းဖြစ်နိုင်ပါလျက်နဲ့နိဗ္ဗာန်ကိုစွန့်လွတ်ပြီးတော့ပါရမီဖြည့်မယ်ဖျားဖြစ်အောင်ကြိုးစားမယ်။ဘာဖြစ်လို့လဲတန်ត្រာကျော်ထဲမှာမျောနေတဲ့တတ္တဝါတွေငါကိုယ်တိုင်ကူးမြောက်ပြီးတော့သူတို့ကိုလည်းကယ်တင်မယ်ဆိုတဲ့စိတ်တက်လေးရှိခဲ့တယ်။အဲ့တော့သူ့မိသားဘဝဆိုတာဖျားဖြစ်မြင့်တဲ့ဘဝနဲ့နှိုင်းချလို့ရှိရင်ကလေးဘဝရှိသေးတယ်။ဒီလိုစိတ်တက်လေးတွေမြင်လို့ရှိရင်တော့ကြီးပွားတိုးတက်အောင်မယ်လို့ဝမ်းမြောက်ဝမ်းသာဖြစ်ရမှာပဲ။ဒါကြောင့်မို့ဒကာဓမ္မတွေအနေနဲ့တရားနာတဲ့အခါမှာလည်းပဲနမေကြည်ထားတဲ့အနှစ်သားပါတဲ့တရားလေးတွေကိုယ့်ရဲ့မျိုးဆက်တွေနာတတ်အောင်ကိုယ်ကိုယ်တိုင်းလည်းပဲနာကျင်အောင်ဒါမျိုးလေးတွေပေါ့သူများတွေအပြစ်ပြောတဲ့တရားတဲ့ဓမ္မလမ်းကြောင်းတဲ့ပြုပြင်စေတတ်တဲ့တရားလေးတွေနာကျင်အောင်ဒါမျိုးလေးတွေပေါ့ဒါလေးတွေကိုငငယ်လေးကသွန်သင်ပေးရတယ်တန်ဃာတော်ရှင်မြတ်တွေစီကတ်ခဲ့တဲ့ခါမှလည်းပဲကျေးဇူးရှိလို့စီကတ်တာဒါမှမဟုတ်ကိုယ့်ကိုဘာပေးဘူးလို့စီကတ်တာကိုယ့်ပေါ်မှာဖော်ရွှေလို့စီကတ်တာဒါတဲ့သီလသမားကြီးပညာပရိယပရိပတ်ပြည့်ဝတဲ့တန်ဃာတော်ရှင်မြတ်ဒီစီကတ်တဲ့အောင်ငငယ်လေးရလေ့ကျင့်ပေးရဒီလိုလေ့ကျင့်ပေးပြီဆိုရင်တော့ငါတို့ရဲ့မျိုးနွယ်မျိုးဆက်တွေကတော့ကြီးပွားတိုးတက်မယ်လို့ဒီလိုပြောလို့ရပါတယ်ခုလည်းပဲမဟာနာဒီလိုပြန်လျှောက်လိုက်တော့မြတ်စွာဘုရားကကြီးပွားတိုးတက်အောင်မယ်ဆိုတဲ့ဇာကားနဲ့ဆက်ပြီးတော့မြတ်စွာဘုရားကကြီးပွားတိုးတက်ရေးလမ်းစဉ်၅ချက်ကိုဟောကြားခဲ့ပါတယ်ဘယ်လိုလဲဆိုတော့ယတကတာစီမာနာမကုလဗုဒ္ဓတပင်စဓမ္မာတံဝိဇ္ဇန္တိဗုဒ္ဓိယေဝါပါတိကင်္ဂါနောပရိဟာနိမာနမမဟာနံယတကတာစီအမမထာတဘာဘာသောကုလဗုဒ္ဓတမျိုးကောင်းသားမျိုးကောင်းသမီးမာပင်စငါးမျိုးငါးစားကုန်သောဓမ္မာတရားတို့သည်တံဝိဇ္ဇန္တိရှိကြပေကုန်၏မဟာနံနဲ့အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုငါဖျားခုဟောကြားမဲ့ကျင့်စဉ်၅ပါးကိုကျင့်သုံးပါတဲ့မဟာနန်းနဲ့အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ခုငါဖျားဟောကြားမဲ့ကျင့်စဉ်၅ပါးကိုကျင့်သုံးပါတဲ့ငါဖျားဟောကြားတဲ့ကျင့်စဉ်၅ပါးကိုကျင့်သုံးလို့နှလုံးသားထဲမှာဒီကျင့်စဉ်၅ပါးကြီးပြေဝါတယ်လက်တွေ့ကျင့်သုံးတယ်ဆိုရင်တတကူလာဘုဒ္ဓတထိုမျိုးကောင်းသားမျိုးကောင်းသမီးမှာတတကူလာဘုဒ္ဓတထိုငါဖျားဟောကြားမဲ့ကျင့်စဉ်၅ပါးကိုမြဲမြဲနူနူကျင့်သုံးကြတဲ့မျိုးကောင်းသားမျိုးကောင်းသမီးမှာဘုဒ္ဓိယေဝကြည်ပွားတိုးတက်ခြင်းသည်သာပါဠိကင်ကလူရှိရသောအကျိုးမြတ်ဖြစ်ပါ၏။ပရိဟာနိဆုပ်ယုပ်ခြင်းသည်နောပါဠိကင်ကလူရှိရသောအကျိုးမြတ်မဟုတ်ပါ၏။ဣတိသို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဖျားသည် အဝေါ်စာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်း။အာမေန်။အာမေန်။အာမေန်။အဲ့တော့မြတ်စွာဘုရားကအာမခံတော်မူခဲ့တယ်။မဟာနန်းနဲ့အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုငါဘုရားဟောကြားမယ်ကျင့်စဉ်ငါဘာကူတာမျက်မျက်နုံနုံကျင့်သုံးမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာအမြဲတမ်းပဲကြီးပွားတိုးတက်ပါလိမ့်မယ်တဲ့ကြီးပွားတိုးတက်တယ်ဆိုတာဘုန်းကြီးတို့ပစ္စည်းချမ်းသာရုံနဲ့မဟုတ်ပါဘူးပစ္စည်းလည်းပဲချမ်းသာမယ်စိတ်လည်းပဲချမ်းသာမယ်တချို့ကပစ္စည်းချမ်းသာပြီးစိတ်မချမ်းသာကြဘူးနောက်ပြီးတော့တချို့ကပစ္စည်းချမ်းသာတယ်စိတ်ချမ်းသာတယ်လို့ထင်ရတယ်ဒါပေမဲ့လို့အသေးကောင်းအနေကောင်းမနေရဘူးဒုက္ခမျိုးစုံနဲ့တွေ့ရတတ်တယ်ပေါ့ဒါကြောင့်မို့ဒီတရားကျင့်စဉ်ငါးပါးကိုကျင့်သုံးရင်ကြည်ပွားတိုးတက်မယ်စိတ်ချမ်းသာမယ်အသေးကောင်းအနေကောင်းနဲ့ရင်ဆိုင်ရမယ်သေပြီးတဲ့နောက်မှာလည်းပဲနိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုရင်ဒီပုဂ္ဂိုလ်ဟာကောင်းတဲ့ဘဝတွေရောက်နိုင်တယ်နောက်ဆုံးနိဗ္ဗာန်ချမ်းသာတွေရောက်နိုင်တယ်လို့ဒီလိုဆိုလိုရင်းဖြစ်ပါတယ်ဒါကြောင့်မြတ်စွာဘုရားကဒီကျင့်စဉ်၅ပါးကိုကိုယ်နှလုံးသားထဲမှာကြည့်လိုက်ပါတဲ့ငါကျင့်သုံးသလားမြင်လို့သလားကျင့်သုံးတယ်ဆိုရင်ကြည်ပွားတိုးတက်မယ်မကျင့်သုံးဘူးဆိုရင်ဆုတ်ယုံမယ်မြတ်စွာဘုရားကဒီတရားကိုသာကျင့်သုံးရင်ဘယ်တော့မှမဆုတ်ယုတ်နိုင်ပါဘူးလို့မြတ်စွာဘုရားအာမခံခဲ့တယ်ပေါ့အဲ့တော့ဘယ်ပုဂ္ဂိုလ်ဒီကျင့်သုံးတင်တယ်လဲဆိုတော့မြတ်စွာဘုရားကယတိဝါရိညောကတိယတမௌထာဝသိတ္တသာတဲ့ရှေခေတ်ကတော့ရှင်ဘုရင်တွေခုခေတ်မှာနိုင်ငံအုပ်ချုပ်တဲ့ဝန်ကြီးချုပ်တွေသမတတွေသူတို့ကျင့်သုံးလဲပဲသူတို့ကြည်ပွားတိုးတက်မယ်အသေးကောင်းအနေကောင်းနဲ့တွေ့ဆုံရမယ်သေပြီးတဲ့နောက်နိဗ္ဗာန်မရောက်သေးရင်ကောင်းတဲ့ဘဝရောက်မယ်နောက်ပြီးတော့နိဗ္ဗာန်ချမ်းသာတွေရောက်မယ်တမတဝန်ကြီးချုပ်တွေနိုင်ငံကိုအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေသူတို့မကျင့်သုံးမှုသူတို့နှလုံးသားမှာဒီတရားမရှိပါဘူးဆိုရင်လည်းပဲသူတို့ဟာမကြည်ပွားမတိုးတက်ပါဘူးတဲ့ပစ္စည်းချမ်းသာလည်းပဲစိတ်မချမ်းသာဘူးအသေးစိုးအနေစိုးတွေနဲ့ကြုံတွေ့ရတတ်တယ်။နောက်ဘဝလည်းပဲအပင်ငယ်ရောက်တတ်တယ်။နိဗ္ဗာန်ဆိုတာဝေးရောလို့ဒီလိုအဓိပ္ပာယ်မျိုးနဲ့မြတ်စွာဘုရားဟောပါတယ်။နောက်တစ်ချက်ကယတိဝါရတိကတပိတဏိကတတဲ့တိုင်မှုတွေနေစားတွေရှိခေကပေါ်ရတီဘောနေကိုစားတော့တီဘောမင်းသားပေါ့ဒီလိုနေစားတွေတို့မြို့နယ်မှုတွေခုခေတ်မှာတိုင်ကိုအုပ်ချုပ်နေတဲ့အုပ်ချုပ်ရေးမှုတွေဒီပုဂ္ဂိုလ်တွေကျင့်သုံးတယ်ဒီပုဂ္ဂိုလ်တွေကြီးပွားတိုးတက်မယ်တဲ့နောက်ပြီးတော့ယရိဝါသေနာယသေနာပတိကတ္တာတဲ့စစ်ဘက်ဆိုင်ရာအရာရှိတွေအကြီးကြီးတွေသူတို့ကြီးပွားတိုးတက်ခြင်းသူတို့ဒီတရားကျင့်သုံးပါတဲ့ငါဖေဟာအာမခံနေတယ်ဒီတရားငါးပါးကျင့်သုံးမှုမရှိရင်တော့ဒီပုဂ္ဂိုလ်တွေဟာဆုတ်ယုတ်မယ်တဲ့ကံကောင်းလို့ပစ္စည်းချမ်းသာလည်းပဲအသေးစုအနေစုစသည်ဖြင့်ကြုံတွေ့ပြီးတော့နိဗ္ဗာန်နဲ့ဝေးတတ်ပါတယ်ဗုဒ္ဓဘာသာဝင်အမိခံယုံတတ်တတ်ပါပဲတဲ့နောက်တကယတိဝါကာမဂာမဏိကတ္တာတဲ့ကြေးရွာကိုအုပ်ချုပ်နေတဲ့ပုဂ္ဂိုလ်ရက်ရွာကိုရက်ကွက်မှာအုပ်ချုပ်နေတဲ့အုပ်ချုပ်ရေးမှုသူတို့ကျင့်သုံးရင်သူတို့တိုးတက်မှာပဲတဲ့ယတိဝါပုဂ္ဂဂာမဏိကတ္တာတဲ့ဘုန်းကြီးတို့ခုခေတ်အသင်းဖွဲ့တွေပေါ့ကထရင်ဖွဲ့ကျောင်းဂောပကအဖွဲ့ဖရာဂောပကအဖွဲ့နာမကူညီရေးသင်းလူမှုကူညီရေးသင်းကထိန်တော်သင်းစသည်ဖြင့်ဒီအဖွဲ့စည်းရခေါင်းဆောင်တွေလေးပဲကျင့်သုံးကြည့်ပါတဲ့ကြည်ပွားတိုးတက်မယ်တကယ်ကိုပဲနိဗ္ဗာန်ချမ်းသာတိခံစားနိုင်ပါတယ်တဲ့ရေဝါပနာကုလေသူပိစေကာဒီပိစံကာရင်တိဩဒီရေဝါပါတိကင်ကာနောပရိဟာနီတဲ့နောက်ဆုံးလေတဲ့မာနံဟောဒီကျင့်စဉ်၅ပါးကိုအိမ်မှာအိမ်တော်ကိုဥဆောင်နေတဲ့ခင်ပွန်သေးပဲဖြစ်ဖြစ်ဇနီးသေးပဲဖြစ်ဖြစ်အကိုကြီးမာကြီးပဲဖြစ်ဖြစ်ဦးကြီးဦးလေးပဲဖြစ်ဖြစ်အိမ်တည်းအိမ်မှာဥဆောင်နေတဲ့ခေါင်းဆောင်ပုဂ္ဂိုလ်ကျင့်သုံးကြည့်ပါတဲ့ဒီပုဂ္ဂိုလ်တွေဟာကြီးပွားတိုးတက်မယ်အသေးကောင်းအနေကောင်းနဲ့ရှင်ဆိုင်ရမယ်နိဗ္ဗာန်ချမ်းသာတိခံစားနိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကမိန့်ကြားတော်မူခဲ့တယ်အာမခံတော်မူခဲ့တယ်အဲ့တော့ခုဘုန်းကြီးဟောပြမယ်ကျင့်စဉ်၅ပါးမြတ်စွာဘုရားဟောကြားခဲ့တာမဟာနန်နဲ့သိုးသွန်းလူငယ်တွေကိုကြောင်းပြုတ်ပြီးတော့ဟောကြားခဲ့တာကြီးပွားတိုးတက်မဲ့လမ်းစဉ်အဲ့တော့ဒီတရား၅ပါးနဲ့ပြည့်စုံရင်ကောင်းဆောင်ကောင်းတွေဖြစ်မယ်တိုင်းပြည်ရဲ့အတွက်အာကိုရတဲ့နှလုံးသားဖြူစင်လှပတဲ့တကယ့်သူတော်စင်တွေပေါ်ထွက်လာမယ်တိုင်းပြည်အေးချမ်းသာယာမယ်အဲ့တော့လူကြီးတွေဖြစ်တဲ့ပုဂ္ဂိုလ်ကဒီတရားကိုကိုယ်တိုင်ကျင့်သုံးလွှဲလို့ရှိရင်လူငယ်တွေကိုလည်းမင်းတို့လည်းငါတို့လုပ်တယ်လို့လုံးဆိုပြီးတော့အမွေပေးရရောက်တဲ့အတွက်ယနေ့လူငယ်တွေကလည်းတစ်ချိန်မှာလူကြီးလူကောင်းကောင်းဆောင်ကောင်းဖြစ်သွားနိုင်တယ်နှလုံးသားလှပတဲ့ကောင်းဆောင်ကောင်းနေပေါ်ထွန်းလာပြီးတော့တိုင်းပြည်လည်းပဲအေးချမ်းသာသနာတော်ကြီးလည်းပဲစီးပင်းနိုင်ပါတယ်တဲ့ဒါကြောင့်ယနေ့လူငယ်နောင်ဝေလူကြီးဆိုတဲ့ဒီတရား၅ပါးကိုလူကြီးတွေကကျင့်သုံးရတယ်ကိုယ်တိုင်ကျင့်သုံးရင်လူငယ်တွေကိုအမွေပေးရရောက်သွားတယ်စောစောကဘုန်းကြီးတို့မင်္ဂလာမြင်းတော်ကိုကြည့်ပေါ့အ အဲ့တော့ကိုယ်တိုင်မကျင်သုံးမဲနဲ့လူငယ်တွေကိုလက်ညှိုးထိုးပြီးတော့ခေကြီးကဘယ်လိုလူငယ်တွေရရိုက်နေဒါမျိုးလေးပြောယုံနေမိမိတို့မှာတာဝန်ကျေးသလားဆိုတာဘုန်းကြီးကစဉ်းစားသုံးသပ်စေခြင်းလို့ပါအဲ့တော့ဒီကျင့်စဉ်၅ပါးကိုမြတ်စွာဘုရားကဘယ်လိုဟောခဲ့တဲ့လဲဆိုတော့ပြီးတော့ဘုန်းကြီးကအကျယ်ဟောမယ်ကဲအကျဉ်းချုပ်လေးဘုန်းကြီးဟောပေးမယ်ကဲအားလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်နံပါတ်၁ကျင့်စဉ်ကမိဘနှစ်ပါးအရေးထားလေးစားလှုပ်ကြွေးပါမိဘနှစ်ပါးအရေးထားလေးစားလှုပ်ကြွေးပါဒီကျင့်စဉ်ကိုလေကိုယ်နှလုံးသားထဲမှာကြည်လိုက်ငါတို့ဘယ်လိုဆက်ဆံခဲ့တယ်လဲမိဘတွေနဲ့ပတ်သက်လို့မိမိတို့ဘယ်လိုများကျင့်သုံးနေတယ်လဲဘယ်လိုစိတ်ထားတယ်လဲဒါလေးကိုမိမိနှလုံးသားထဲမှာပြန်ပြီးတော့သုံးသပ်ကြည်လိုက်ရှိရင်ကြည်ပွားတိုးတက်မယ်မရှိရင်ဆုတ်ယုံမယ်ပစ္စည်းချမ်းသာတောင်းမှဒီတရားချို့ယွင်းလို့ရှိရင်စိတ်ဆင်းရဲမှုတွေအသေးစိုးအနေစိုးတွေတွေ့ကြုံရမယ်တဲ့ဒါချင်းချုပ်ပြီးရင်ဘုန်းကြီးအကျယ်ပြန်ဟောပေးမယ်ဒုတိယချက်ကဘာလဲဆိုတော့ကဲလိုက်ဆိုလိုက်ဇနီးမယာသမီးသားလှူသားမိကိုစောင့်ရှောက်ပါဇနီးမယာသမီးသားလှူသားမိကိုစောင့်ရှောက်ပါယေရှုဘုရားကမိဘပေါ်ကောင်းယုံနဲ့မပြီးဘူးတဲ့ဇနီးတဲ့ဆိုရင်ခင်ပွန်းပေါ်ခင်ပွန်းတဲ့ဆိုရင်ဇနီးရပေါ်သာသမီရပေါ်ဘလို့များစိတ်ထားခဲ့တယ်လေဒါရင်မဲ့လားမဟုတ်ဘူးကိုယ့်ရဲ့အလုပ်သမားတွေရပေါ်ဘလို့များဆက်ဆံတယ်လေဘလို့များကျင့်သုံးတယ်လေဘလို့များစိတ်ထားတယ်လေကိုယ့်ကိုမိခိုးအတမွေနေတဲ့ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးအကိုကြီးမကြီးတွေပေါ်ဘလို့စိတ်ထားတယ်လေဒါလည်းသုံးသက်ပါတဲ့ဒါဆိုရင်ဒီတရားနဲ့ပြည့်စုံရင်ကြီးပွားတိုးတက်မယ်တဲ့ဒါဒုတိယအချက်ပေါ့နောက်တတိယအချက်အာလုံးလိုက်ဆိုလိုက်လုပ်ငန်းအတူလုပ်ကင်သူကြည်ဖြူမြတ်နိုးပါလုပ်ငန်းအတူလုပ်ကင်သူကြည်ဖြူမြတ်နိုးပါဘုန်းကြီးတို့နိုင်ငံအကြီးကြီးတွေဆိုရင်လေကိုချင်းချင်းပေါ်နောက်ပြီးတော့ကုန်တယ်တွေဆိုလို့ချင်းလည်းပဲကိုယ်ကိုပစ္စည်းပေးနေတဲ့ပုံကိုယ်တွေပေါ်ကိုစီရနေပစ္စည်းဝယ်ယူအားပေးနေတဲ့ပုံကိုယ်တွေပေါ်ဘလို့စိတ်ထားနဲ့ငါဆက်ဆံတယ်လဲငါအတွက်ငါချမ်းသာကိုပဲကြည်သလားဒါလေးတွေကိုဆင်းဆင်းသုံးသပ်ပါတဲ့မျက်မျက်နှုံနှုံနဲ့မေတ္တာတရားနဲ့အားလုံးကိုလှုပ်ပေးပါတယ်ဆိုရင်ကြည်ပွားတိုးတက်မယ်မလှုပ်ဘူးဆိုရင်ပစ္စည်းချမ်းသာတောင်းမှဒီပုံကိုယ်အသေးကောင်းအနေကောင်းဖြစ်ဖို့မလွယ်ပါဘူးနိဗ္ဗာန်ဆိုတာဝေးရောတဲ့ဒါမြတ်စွာဘုရားကတတိယချက်ကိုဟောကြားခဲ့တယ်ကဲစတုဒ္ဓချက်ကဘာလဲဆိုတော့လိုက်ဆိုလိုက်စောင်းလျှောက်ကြတောင်းနတ်အပေါင်းစိတ်ကောင်းမြဝေပူဇော်ပါစောင်းလျှောက်ကြတောင်းနတ်အပေါင်းစိတ်ကောင်းမြဝေပူဇော်ပါအဲ့တော့ကိုယ့်ကိုစောင်းလျှောက်နေတဲ့အိမ်ဆောင်နဲ့ကိုယ်ဆောင်နဲ့အားလုံးပေါ်မှာမိမိဟာစိတ်ထားကောင်းစွာနဲ့ပူဇော်တဲ့အနေနဲ့အမြတမ်းပေးဝေမိပါသလားမေတ္တာထားမိပါသလားဒါမှမဟုတ်စော်ကားမိပါသလားဒါမှမဟုတ်ပြစ်ထားမိပါသလားဒါလေးကိုသုံးသပ်ပါတဲ့စိတ်ကောင်းကောင်းနဲ့အမြဝေးမယ်မြန်နိုးမယ်ဆိုရင်သူတို့ရဲ့မေတ္တာတရားရပြီးတော့ကြည်ပွားတိုးတက်မယ်ဒီလိုမှမဟုတ်ဘဲနဲ့စော်ကားမယ်ဒါမှမဟုတ်ဘဲနဲ့ပြစ်ပယ်ထားမယ်ဆိုရင်လည်းပဲတိုးတက်တဲ့လောက်မတိုးတက်ပါဘူးတဲ့ဒါကြောင့်ဒီနံပါတ်လေးချက်ကိုလေကိုနှလုံးသားထဲမှာရှိမရှိစင်ကျင်သုံးသပ်ပါတဲ့ကဲနံပါတ်5အလုံးလိုက်ဆိုလိုက်ယဟန်အပေါင်းသူတော်ကောင်းညိုပြောင်းပူဇော်ပါယဟန်အပေါင်းသူတော်ကောင်းညိုပြောင်းပူဇော်ပါအဲ့တော့နံပါတ်5ချက်ကကိုစီးကကိုကိုွယ်နေရတယ်သူတော်ကောင်းညီဟုတ်ပါသလားဒါလေးစီးမိမိတို့ဆင်ကျင်သုံးသက်ပါတဲ့အာနာပါနာဖြစ်လို့ကိုယ်ပေါ်မှာဗာပေးဘူးလို့ကိုယ်ပေါ်မှာဖော်ရွှေလို့ဒီလိုစည်းကပ်နေတာလားဒါမှမဟုတ်ပရိယပฏิပန်နဲ့ပြည့်စုံလို့သီလသမာဓိပညာပြည့်စုံလို့စည်းကပ်ပူဇော်နေတာလားနာမည်ကြီးလို့စည်းကပ်နေတာလားဒါလေးတွေကိုသုံးသပ်ပါတဲ့အဲ့တော့သူတော်ကောင်းတွေကိုစည်းကပ်မယ်ပူဇော်မယ်ဒါဆိုလို့ရှိရင်တော့ကြီးပွားတိုးတက်မယ်တဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့လောကီစည်းပွားတော့ချမ်းသာကောင်းချမ်းသာမယ်နိဗ္ဗာန်ရနိုင်တဲ့အထိကြီးပွားတိုးတက်ဖို့တော့မလွယ်ပါဘူးဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ဒါလေးကိုဘုန်းကြီးအကျဉ်းချုပ်ဟောကြားပေးမယ်ပေါ့အဲ့တော့ဒီ၅ချက်ကိုပြန်ကြည့်တိုင်းနံပါတ်1မိဘအပေါ်မှာနံပါတ်2သာသမီဇနီးအပေါ်အ အလုသမားတွေအပေါ်ကိုကိုမိကိုအသက်မွေးနေတဲ့ပုဂ္ဂိုလ်တွေအပေါ်နံပါတ်3လုပ်ဖို့ကိုင်းဘက်တွေအပေါ်နံပါတ်4ကိုကိုဆောင်ဆောင်နေတဲ့နတ်မြတ်နှကောင်းတွေအပေါ်နံပါတ်5ယဟန်သူတော်ကောင်းတွေအပေါ်ဘလောက်များမြင်လို့တယ်ဘလောက်များစိတ်ထဲရတရားတရားနဲ့စီးကပ်တယ်လေဆိုတာဒါလေးတွေကိုစစ်စစ်ပါတဲ့ဒါအကျဉ်းချုပ်အဲ့တော့ဘုန်းကြီးဟောတဲ့တရားကိုမှန်လို့သဘောထားရတာပဲမိမိရဲ့ရုပ်အဆင်းကိုနည်းနည်းလင်းလာလို့ကြည့်ရင်အပြစ်ရှိရင်ပြင်ရတာပဲအခုလည်းပဲဘုန်းကြီးကတရားမှန်ကြီးကိုခြာပေးလိုက်တာဒါဘုန်းကြီးခြာပေးတယ်ဆိုရင်လည်းမြတ်စွာဘုရားဟောတာကိုဘုန်းကြီးကနားလည်အောင်ဗမာလူရှင်းလင်းအောင်ပြန်ပြီးတော့တဆင့်ပြန်လေဟောကြားခြင်းပဲဖြစ်တယ်ဒီတရားတော်ကိုနားယူပြီးတော့ကိုယ်မှာပြစ်ရှိရင်ပြင်ဖို့မှန်ကန်ရင်ဆက်လက်ကျင့်သုံးဖို့ဒါဆိုလို့ရှိရင်မြတ်စွာဘုရားအာမခံတဲ့နိဗ္ဗာန်ချမ်းသာတိကြီးပွားတိုးတက်ပါမယ်တဲ့ကိုကိုတိုင်းကျင့်သုံးလို့ကြီးပွားတိုးတက်တယ်လို့ကိုယ့်ရဲ့မျိုးဆက်တွေကိုလည်းဒါအမွေပေးရရောက်တယ်မင်းတို့ငါလှုပ်တယ်လို့လှုပ်ကြလို့ဗဇက်ကပြောထားတယ်ပို့ပြီးတော့ထိရောက်ပါတယ်တဲ့အဲ့တော့ဘာဖြစ်မလဲယနေ့လူငယ်တွေကနောင်ဝယ်ကောင်းဆောင်ကောင်းလူကြီးကောင်းတွေနှလုံးသားလှပတဲ့ပုံကိုယ်တွေဖြစ်လာရင်တိုင်ပြီးတိုးတက်မယ်အမျိုးဘာသာသာသနာစီပင်မယ်ငြိမ်းချမ်းမှုကိုရမယ်ဒါမျိုးတွေဖြစ်သွားနိုင်တယ်ပေါ့အဲ့တော့ဒီ၅ချက်ကိုဘုန်းကြီးကအချိန်ကြာတလောက်အကျေပြန်ပြီးတော့ဟောကြားပေးမယ်။မြတ်စွာဘုရားကနံပါတ်၁မိဘနဲ့ပတ်သက်လို့ဘယ်လိုဟောလိုက်တယ်လဲဆိုတော့ကတမေပင်စဣဒ္ဓမဟာနာမကုလဗုဒ္ဓောဥဌာဏဝိရိယာဒီကတေဤဘောဂေဤဘာလာဘာဘလာပိစီတေဒေတာဝကိတေဤဓမ္မိကေဤဓမ္မလက်တေဤမာတာပိတရောတကရောတိကရုံကရောတိမာနေတိပူဇေတိတဲ့နံပါတ်၁ချက်ကအဲ့တော့ဘာလဲဆိုတော့မာတာပိတရောမိခင်ဘခင်ဂျေဇူးရှင်တို့ကိုတကရောတိယိုယိုသိသိပြု၏ကရုံကရောတိအလေးမြတ်ပြု၏မာနေတိမြန်နိုး၏ပူဇေတိပူဇော်၏တဲ့မိဘနှစ်ပါးတက်ရှိထင်ရှားရှိသေးတယ်ဆိုရင်မြန်နိုးတဲ့စိတ်နဲ့သာဝနေပြည်လျောင်းလှုပ်ပေးပါတဲ့နောက်ပြီးတော့လှုပ်ပေးတဲ့နေရာမှာလည်းပဲကရုံကရောတိလေးလေးစားစားနဲ့လှုပ်ပါတဲ့အဲ့တော့ယိုယိုသိသိလှုပ်မယ်လေးစားတဲ့စိတ်နဲ့လှုပ်မယ်မာနေတိမျက်နိုးတဲ့စိတ်နဲ့လုံမယ်ပူဇေတိပူဇော်လိုတဲ့စိတ်နဲ့ကျေးဇူးတရားကြီးမားတဲ့သဘောနဲ့ကျေးဇူးကုံတွေကိုအောက်မေ့ပြီးတော့လှုပ်ပါတဲ့ဇာဝနေရေးပြေလျောင်းလှုပ်ပေးမယ်စိတ်ချမ်းသာအောင်လှုပ်ပေးမယ်အကျဉ်းချုပ်ရင်တော့ကိုကျင်သီလအားနည်းနေတဲ့မိဘကိုကျင်သီလကောင်းအောင်ငါဘလို့လှုပ်ပေးရမလဲတကူကောင်းဆန်းတဲ့မိဘကိုချမ်းသာဖို့ပဲကြည့်တဲ့မိဘသာသနာအတွက်အမျိုးဘာသာသာသနာအတွက်ဒီလိုကျယ်ပြန့်တဲ့စိတ်ရှိအောင်ငါဘလို့လှုပ်ပေးမလဲနောက်ပြီးတော့တရားမနာတဲ့မိဘတရားနာအောင်ငါဘလို့လှုပ်ပေးမလဲပညာမပြေဝါတဲ့မိဘဝိပဿနာအမထုတ်သေးတဲ့မိဘဝိပဿနာအထုတ်အောင်ငါဘလို့ကူညီရမလဲဒါမျိုးလေးတွေနဲ့မျက်မျက်နုံနုံလှုပ်ပါတဲ့ဒါအရေးကြီးတယ်တချို့ကပြောမှာပေါ့တပည့်တို့ကဆင်းရဲတယ်ဗျာဆင်းရဲလေပဲကိုစားတဲ့ဟင်တွေကတစ်ခွက်လောက်ပေးလို့ရပါတယ်မိဘထံသွားပြီးတော့အဝတ်စားလေးတွေလျှော့ပေးလို့ရတာပဲအဓိကမြင်နိုးတဲ့စိတ်နဲ့လှုပ်ဖို့တဲ့ဒါရေးကြည့်တယ်အဲ့တော့တက်ကရောတိကရုံကရောတိလေးလေးစားစားလှုပ်ပါအလေးကရုပြုပြီးတော့လှုပ်ပါမြဲ့မြဲ့နိုးနိုးလှုပ်ပါပူဇော်တဲ့စိတ်ထားနဲ့လှုပ်ပါတဲ့ဒါမြတ်စွာဘုရားသေချာမှာခဲ့တဲ့စကားအဲ့တော့ကြောင်းမြန်ပြန်လိုက်အမွေလိုခြင်းလို့မလှုပ်ပါနဲ့တဲ့သူများကဲ့ရဲ့မှာဆိုလို့မိဘသွားပြီးတော့တနေ့တစ်ခေါက်မရောက်ဘူးမကောင်းတတ်သေးဘူးဒီစိတ်နဲ့မလှုပ်နဲ့ဒါဆိုရင်မြတ်စွာဘုရားငါဘုရားအာမမခံပါဘူးတဲ့မြင်နိုးတဲ့စိတ်နဲ့ယိုသေးတဲ့စိတ်နဲ့လှုပ်ပါကိုလူဘဝရောက်လာတာဟာမိဘကြောင့်မိဘဟာလိုက်ရှာလိုက်လို့ရှိရင်ကိုယ်အသက်ရှင်ရေးမှာမိဘဟာပထမဆုံးကျေးဇူးရှင်အစ်စ်တွေဖြစ်တယ်။ဒါကိုသွားပြီးတော့မိဘကအမွေပေးအောင်လို့ဘေးပတ်ဝန်းကျင်မြင်ကောင်းအောင်လို့ဘာလိုခြင်းလို့ညာလိုခြင်းလို့ဒီစိတ်တွေနဲ့လုပ်ရင်တော့မြတ်စွာဘုရားကကြည်ပွားတိုးတက်ဖို့အာမမခံပါဘူးတဲ့။လောကီစည်းစိမ်တို့ရခြင်းရမှာပေါ့။စိတ်ချမ်းသာဖို့အသေးကောင်းအနေကောင်းနဲ့ရင်ဆိုင်ဖို့တေပြီးတဲ့နောက်ကောင်းတဲ့ဘဝရောက်ဖို့နိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုဖို့မြတ်စွာဘုရားအာမမခံပါဘူး။ဒါကြောင့်ဒီလိုစိတ်ထားနဲ့လုပ်ရတယ်တဲ့။ကွယ်လွန်ပြီးတဲ့အခါတော့ဒီလိုကုသိုလ်တွေလုပ်ပြီးတော့အမြတမ်းပေးဝေတယ်ဒါလည်းပဲပူဇော်ခြင်းတစ်မျိုးပါတဲ့ဒါလေးတွေကဘုန်းကြီးတို့တတိထားတဲ့အချက်ကလေးတွေပေါ့အဲ့တော့မိဘနဲ့ပတ်သက်ပြီးမိမိတို့ကိုယ့်ကိုယ်ကိုစစ်စစ်ကြည့်ရတယ်ငါမိဘအပေါ်မှာဘယ်လိုများတုံ့ပြန်နေတယ်လဲအဲ့တော့ပြုစုလုပ်ကြွေးတယ်တရားနာဖို့လုပ်ပေးတယ်ကထိန်ခင်းအောင်လုပ်ပေးတယ်တရားရှိမဲအောင်လုပ်ပေးတယ်ဟုတ်ပြီလုပ်တဲ့အခါမှာရောဘယ်လိုစိတ်ထားလဲအမွေလိုခြင်းလို့လားသူများကဲ့ရဲ့မှာစိုးလို့လားမြဲ့မြဲ့နိုးနိုးနဲ့ကိုလောက်တာလားဒါလေးတွေဟာစီစီရမယ်အချက်တွေတဲ့ဒါကမိဘနှစ်ပါးနဲ့ဆက်ပြီးတော့မိမိတို့ကိုယ့်ကိုယ်ကိုစီစီရမယ်အချက်ဘုန်းကြီးတို့နိုင်ငံတော်မှာအုပ်ချုပ်နေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်စီငါငွေထောက်ပံ့နေတာပဲမဟုတ်ဘူးနော်ဒါနဲ့မပြီးဘူးတက်နေတဲ့မြတ်အချိန်ရလို့ရှိရင်စိတ်ချမ်းသာအောင်ကိုကျင်တိလာတွေမြက်လာအောင်တရားနဲ့ပတ်သက်လို့အဆင့်တွေမြင့်လာအောင်ဒါမျိုးမှကျေးဇူးဆက်ရရောက်တယ်ဘုန်းကြီးတို့ ရာဇကုမာရမင်းသားပကံကိကကျန်စစ်သားမင်းကြီးကိုယေရှုဆက်တဲ့အခါပြန်ကြည့်ပေါ်တိတ်ပြီးတော့မြန်မာပိသားတာပဲဗုဒ္ဓဘာသာဝင်တိတ်ပိသားတာတိတ်ကြည်ညိုစရာကောင်းတာပဲဘုန်းကြီးတို့ပကံရောက်လို့ဂူပြောက်ကြီးဖះကိုရှစ်ခိုးပြီဆိုရင်ဒါလေးကိုအာယုံပြုတ်ပြီးတော့မိမိတို့ရာဇကုမာရကြောက်စာဆိုတဲ့မြားစီတီကြောက်စာတွေလေးလာကြည့်ပေါ်ဒါလေးတွေဟာတူယူရမယ်ချက်တိတ်ပြီးတော့ကြည်ညိုစရာကောင်းတာဒါမျိုးတွေဖြစ်တဲ့တဲ့ဒီလိုပုံကမျိုးဟာပစ္စည်းမချမ်းသာတောင်မှစိတ်ချမ်းသာမယ်အနေကောင်းအသေးကောင်းနဲ့တွေ့ကြုံမယ်သေပြီးတဲ့နောက်ဘဝကူကောင်းမယ်နိဗ္ဗာန်ချမ်းသာတည်ရနိုင်ပါတယ်တဲ့ဒါလေးတွေကိုဖုံညက်သိစေခြင်းလို့ပါနောက်ဒါနဲ့ရှင်တွဲပြီးတော့ပြောအောင်မယ်ဒုတိယချက်ကဘာလဲဆိုတော့ပုဒ္ဒါဒါရဒါတာကမ္မကရာပောရိတိတက္ကရောတိကရုံကရောတိမာနေတိပူဇေတိတဲ့ဒုတိယချက်ရှင်းကြည့်လိုက်ဒုတိယချက်ကဇဏီမယသမိသာကျွံအလုတ်သမားမိမိကိုမိကိုအသက်မွေးနေတဲ့ပုဂ္ဂိုလ်တို့ကိုတဲ့ဒါလေးလည်းပဲတက္ကရောတိစတဲ့ပုဒ်တွေနဲ့ဟောတာပဲတချို့ကရှိတယ်လေကိုယ့်ရဲ့မိဘကိုတော့ပြုစုလိုက်တာမိဘမှန်သိတတ်လိုက်တာသို့တော့ဇနီးတွေအပေါ်ကြတော့ပြစ်ပယ်လိုက်တာငါငွေထောက်နေတာပဲငါငွေရှာပေးနေတာပဲဘာလို့เสียလို့လဲအပေါ်စီးရကိုယ့်ရဲ့ဇနီးကိုကျွံသဘောမျိုးဆက်ဆန်းတာဒါမျိုးတွေဘုန်းကြီးတို့စာအုပ်ထဲလည်းဖတ်ဘူးတာပဲတချို့လည်းပဲကြာဘူးနာဝတွေရှိနေကြတာဒါမြတ်စွာဘုရားလို့မကြပါဘူးမြတ်စွာဘုရားကပုဒ္ဒါဒါရတသင်္ကဟောအေတံမင်္ဂလမုတ်တမန်နဲ့38ပြမင်္ဂလာထဲမှာဇဏီမယသမိသားကိုတရားသဖြင့်ပြုစုဆောင်လျှောက်ပါဒါဟာအကောင်းဆုံးမင်္ဂလာပါတဲ့အဲ့တော့ဇဏီဘောမှာမောင်မောင်မမဆက်ဆန်းနေငါငွေပေးခိုင်းနေတာပဲငါငွေပေးနေတာပဲသူတို့မိသားစုငါတာဝန်ယူနေတာပဲကိုမိဘဘောကြတီးထလိုက်တာဇဏီရဘောခင်ပွန်တဲ့ဘောကြတော့တမျိုးတွေဆက်ဆံကြရင်ဒီအိမ်ဟာမင်္ဂလာရှိတော့အိမ်လို့မင်္ဂလာရှိပါစေလို့ဆိုင်ပုတ်ချိတ်လေတကယ်တော့မင်္ဂလာမဲ့နေတဲ့အိမ်မင်္ဂလာမရှိတဲ့အိမ်လို့ပြောလို့ရတယ်38ပြမင်္ဂလာတွေကပုဒ္ဒဒါရတသင်္ကဟောဆိုတဲ့မင်္ဂလာပျောက်ပြက်နေပါတယ်ဘုန်းကြီးတို့ဘုရားရှင်ကတိတ်ကြည်ညိုစရာကောင်းတာပဲဘာဖြစ်လို့လဲတရားဟောတဲ့ကတိတ်ပြီးတော့စီစက်တာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တချို့ကမိဘကိုတော့ယူတည်လိုက်တာလေးစားလိုက်တာဇနီးဘောမှာကြတော့ဒီလိုပဲငွေထောက်ပံ့ရင်ပြီးတာပဲဆိုတဲ့စိတ်နဲ့မောင်မောင်မမဆက်ဆန်းနေနောက်ပြီးတော့အမိန်အာနာနဲ့ဆက်ဆန်းနေဒါမျိုးတွေကိုမြတ်စွာဘုရားကမလိုလားပါဘူး။ဩငါရဲ့ဇနီးရှိနေလို့ငါမှရှေ့ရလုပ်ငန်းလုပ်တယ်။နောက်ကထိမ့်သိမ့်မဲ့ပုံကိုရှိတယ်။နောက်ပြီးတော့ဧဝတ်တေးကြေပြွန်တာငါဇနီးကြောင့်။နောက်ပြီးတော့သာသမီတွေလိမ္မာရေးချရှိအောင်ရင်အုံမကွာဆောင်းလျှောက်တယ်။ဒီလိုကျေးဇူးသဘောလေးတွေမြင်ပြီးတော့ဇနီးပေါ်မှာမျက်မျက်နိုးနိုးနဲ့ဆောင်းလျှောက်ပါတဲ့။သာသမီတွေပေါ်လဲဒီလိုပဲ။ငါငွေပေးပြီးတော့ကျူရှင်ထားနေတာပဲကျူရှင်အကောင်းဆုံးကျူရှင်ထားနေတာပဲသူတို့ဘွဲရသွားပြီပဲသူတို့အလုပ်ရအောင်ငါလှုပ်ပေးပြီပဲတကယ်တော့ဒါနဲ့တာဝန်မကျေပါဘူးဘယ်လိုလုပ်ရမလဲသာသမီတွေစိတ်တည့်ညံ့နေရင်စိတ်တလေးတွေကောင်းလာအောင်ကိုကျိုးပဲကြည်တတ်တဲ့သာသမီကိုအများကျိုးအတွက်သာသနာအတွက်မြင့်တက်လာအောင်အမြင်လေးကျေပြန့်လာအောင်စီးပွားရေးလောဘတက်နေတဲ့သာသမီကိုပညာထဲမှာမွေ့လာအောင်သူတို့ကောင်းစိတ်လေးတွေကိန်းလာအောင်ဒါတွေလည်းပဲတာဝန်ရှိပါတယ်တဲ့ဇနီးမယသမီးသားပေါ်မှာဒါမျိုးလေးတွေတာဝန်ကျေမှမြတ်စွာဘုရားကသူတို့ထံမေတ္တာတုံ့ပြန်ပြီးတော့မေတ္တာရပြီးတော့နှွေးထွေးတဲ့မိသားစုမင်္ဂလာရှိတဲ့မိသားစုဖြစ်ပါတယ်တဲ့ဒါလေးတွေကဘုန်းကြီးတို့သတိထားတဲ့အချက်ကလေးတွေနော်အဲ့တော့မျက်နှိုးတဲ့စိတ်နဲ့ထောက်ပံ့ရတယ်ငွေထောက်ပံ့တယ်အချိန်တန်းလို့ပေးတယ်ငါလှုပ်ကျွေးနေတာပဲအပေါ်စီးကသွားလှုပ်လို့ရှိရင်ဒီအိမ်ဟာမင်္ဂလာမဲ့တဲ့အိမ်မင်္ဂလာမရှိတဲ့အိမ်ဖြစ်သွားတတ်ပါတယ်နောက်ပြီးတော့အလုသမားတွေအပေါ်မှာကြည့်လိုက်မြတ်စွာဘုရားကအလုသမားတွေကိုလည်းပဲတကရောတိလေးလေးစားစားလှုပ်ရမယ်ကရုံကရောတိအလေးကရုပြုပြီးတော့လှုပ်ရမယ်မာနေတိပူဇေတိမျက်နှိုးတဲ့စိတ်နဲ့ပူဇော်လိုတဲ့စိတ်နဲ့ဆက်ဆံရမယ်တဲ့ကြည့်နော်မြတ်စွာဘုရားကဘုန်းကြီးတို့ခုခေတ်မှာအလုသမားပဲငါငွေပေးခိုင်းနေတာပဲဆိုပြီးအလုသမားပေါ်မှာတိတ်ပြီးတော့ပြစ်ပယ်တယ်မြတ်စွာဘုရားဒါကိုလက်မခံပါဘူးအလုသမားလည်းပဲဩသူတို့ရှိလို့သူတို့ငါရဲ့အလုကိုဝိုင်းကူပြီးတော့လှုပ်ပေးနေလို့ငါမှာစီပွားရေးပြေလေတယ်လူနိုင်တန်းနိုင်တယ်သာသမီတွေပညာရေးထောက်ပံ့နိုင်တယ်စာနိုင်တောက်နိုင်တယ်အဲ့တော့ဘာဖြစ်မလဲသူတို့ကိုကျေးဇူးတရားတွေမြင်ပြီးတော့အလုသမားကိုငါငွေပေးခိုင်းတာပဲဆိုတဲ့စိတ်ကိုပယ်ဖြောင်းလိုက်ပါတဲ့မြတ်စွာဘုရားရဲ့တဘောတော်ကအဲ့တော့သူတို့အိမ်ဒုက္ခရောက်ရင်ငါဘယ်လိုကူညီနိုင်မလဲသူ့အပေါ်မှာလူသားချင်းနဲ့လူလူဆက်ဆံနိုင်အောင်ငါဘယ်လိုကျင့်သုံးမလဲငါပေါ်စီးရဆက်ဆံလိုက်တဲ့အတွက်သူ့မှာစိတ်အားငယ်မှုတွေမဖြစ်ပါစေနဲ့သူ့မိသားစုဆင်းရဲဒုက္ခရောက်ရင်ငါဘာမှန်းကူညီနိုင်မလဲနောက်ဆုံးအလကားမပေးနိုင်တော့မှအတိုးမဲ့ငါဘယ်လိုများကူညီနိုင်မလဲဒီလိုစိတ်တင်းနဲ့မျက်နှိုးပါလေးစားပါတဲ့အဲ့တော့အလုသမားတွေထံကလည်းမေတ္တာတရားတွေပြန်ပြီးတော့ရပါလိမ့်မယ်တဲ့နောက်ကိုကိုမိကိုတန်မွေးနေတဲ့အကိုကြီးအမကြီးတွေဦးကြီးဦးလေးတွေရှိရင်လည်းပဲ ငါကြွေးနေရတာပဲဒီစိတ်တွေပယ်ဖြောက်ပါတဲ့မြတ်စွာဘုရားကဒေသနာကတိတ်ပြီးတော့တောင်းဆီတာပဲအဲ့တော့ယနေ့တရားနာနေတယ်မင်္ဂလာဇေယျမိသားစုတွေကိုယ့်ကိုယ်ကိုစစ်စစ်ကြည့်ငါသားသမီးဇနီးမယားပေါ်မှာခင်ပွန်းတဲ့ပေါ်မှာဘလို့စိတ်ထားနဲ့ဆက်ဆံနေတယ်လဲအလုသမားတွေပေါ်မှာငါဘလို့စိတ်ထားမျိုးတွေမြန်ရှိနေတယ်လဲမြတ်စွာဘုရားကဘလို့ဆက်ဆံစေခြင်းတယ်လဲမြတ်စွာဘုရားကတော့မိဘပေါ်လဲအလေးကူပြုပါမျက်နှိုးပါဒီလိုပဲဟောတာပဲဇနီးမယားသမီးသားနဲ့အလုသမားတွေပေါ်လဲမျက်နှိုးပါအလေးကူပြုပါဒီပါဠိနဲ့ပဲဟောတာပဲခွဲခြားဆက်ဆံပါလို့မြတ်စွာဘုရားကမဟောဘူးဒါဒီပင်မေတ္တာအစစ်ဖြစ်သွားပါတယ်ကဲဒါလေးကိုလိုက်ဆိုလိုက်ဇနီးမယားသမီးသားလုတ်သားမိကိုစောင့်ရှောက်ပါမိဘနှစ်ပါအရေးထားလေးစားလုံကျွေးပါအဲ့တော့ဒါလေးကိုအင်္ဂါနှစ်ချက်ရှိသွားပြီနောက်မြတ်စွာဘုရားအထူးမှားတာလေးတစ်ချက်ဘုန်းကြီးပြောမယ်ဘယ်လိုလဲဆိုတော့တချို့ကမိဘကိုတော့လုံကျွေးပါရဲ့ဇနီးတွေသားသမီးတွေပေါ်မှာပြုစုပါရဲ့လုံသမားတွေပေါ်မှာရဲရော်ပါရဲ့ကိုယ်ကိုမိကိုနေတဲ့ဆွေမျိုးတွေပေါ်မှာတာဝန်ကျေးပါရဲ့သို့တော့သူတို့ပြုစုလုံကျွေးတဲ့ပစ္စည်းဥစ္စာကမတန့်ရှင်းဘူးတဲ့မတန့်ရှင်းရင်မြတ်စွာဘုရားကြီးပွားတိုးတက်မယ်နောက်ဆုံးအသေးကောင်းနေကောင်းနဲ့တွေ့မယ်သေပြီးတဲ့နောက်ဘဝကူကောင်းမယ်နောက်ပြီးတော့နိဗ္ဗာန်ကိုမြန်မြန်မျက်မှောက်ပြုမယ်မြတ်စွာဘုရားကဒီလိုကြီးပွားတိုးတက်မှုကိုအာမမခံပါဘူးဒါကြောင့်မို့ကိုယ့်ရဲ့ပစ္စည်းဟာတန့်ရှင်းဖို့လိုတယ်တဲ့မတန့်ရှင်းမဲနဲ့တချို့ယာဓုအာနာကိုကြောင်းပြုပြီးတော့မတရားရတဲ့ပစ္စည်းနဲ့စောင့်ရှောက်တယ်မြတ်စွာဘုရားအာမမခံပါဘူးတချို့ကုံရောင်ကုံဝဲလှုပ်တဲ့မတရားတဲ့နေတွေနဲ့လှုပ်တယ်မြတ်စွာဘုရားအာမမခံပါဘူးဓမ္မိယလက်ထပစ္စည်းတရားသဖြင့်ရတဲ့ပစ္စည်းအဲ့တော့ဘလို့ပစ္စည်းမျိုးဖြစ်မလဲဆိုတော့သူများမျက်ရည်ကြည်ငဲကြမှသူများအသက်တွေသေးမှချမ်းသာလာတဲ့ကိုယ်မှာရရှိလာတဲ့ပစ္စည်းနဲ့လှုပ်ပါဒါဆိုရင်မြတ်စွာဘုရားအာမမခံပါဘူးအဲ့တော့သူများမျက်ရည်မကြတဲ့သူများပေါ်မှာသူများအသက်အန္တရာယ်မရှိတဲ့နေနဲ့ကြီးပွားချမ်းသာလာတဲ့ပစ္စည်းနဲ့လှုပ်ကြွေးပါတဲ့တရားသဖြင့်နောက်ပြီးတော့သူများဥစားကိုခိုးပြီးတော့ဈေးရောက်တဲ့အခါမှာမတရားတနည်းနဲ့လိန်ညာပြီးတော့ဒါမျိုးတွေမဖြစ်ပါစေနဲ့ကိုယ့်ရဲ့သွေးသားကိုယဉ်နီးပြီးတော့ရလာတဲ့ပစ္စည်းမဖြစ်ပါစေနဲ့လိန်ညာပြီးတော့ဗဇက်ကဟိုပြောဒီပြောနဲ့လိန်ပြီးတော့ရလာတဲ့ပစ္စည်းမဖြစ်ပါစေနဲ့နောက်ပြီးတော့သူများချစ်သူနှစ်ဦးယဉ်နီးတဲ့ပုဂ္ဂိုလ်နှစ်ဦးကွဲပြားသွားမှကိုယ့်အကျိုးမြတ်ရလာမဲ့ပစ္စည်းမဖြစ်ပါစေနဲ့မြတ်စွာဘုရားတော့တောင်းဆုံအောင်ဟောခဲ့တာပဲအဲ့တော့ဘုရားကဘယ်လောက်ထိဟောလဲဆိုတော့ဩဌာနာဝိရိယတိကတိဟိထကြွားလုံးလဝိရိယကြောင့်ရာကုံသောဘာဗလာပရိစိတေလေယုံစွမ်းအားဖြင့်စီဘူးစုဆောင်ထားအကုံသောဒေတာဝခိတေချွေတစီစီယိုစီအောင်ကြိုးစား၍ရရှိထားအကုံသောတဲ့ဓမ္မိကေဓမ္မလက်တေတရားသဖြင့်ရတဲ့ပစ္စည်းတွေနဲ့ပူဇော်ပါမြတ်လို့ပါလှုပ်ကြွေးပါတဲ့အဲ့တော့ကိုယ့်ရဲ့ချွေနှဲစာနဲ့ရတာနဲ့လှုပ်ပါတဲ့မတရားသဖြင့်ရတဲ့ငွေတသိန်းနဲ့ပူဇော်မဲစာတရားသဖြင့်ရတဲ့ငွေတရားနဲ့ပူဇော်တာကြီးပွားတိုးတက်ဖို့ဘဝကူကောင်းဖို့နောက်ပြီးတော့မြတ်စွာဘုရားရဲ့ဒေသနာလိုရနိဗ္ဗာန်ကိုမျက်မှောက်ပြုပြီးကြီးပွားချမ်းသာဖို့ဒါကတေချာတယ်မတရားနီးနဲ့ရတဲ့ငွေတသိန်းနဲ့ပူဇော်တာမျက်နှိုးတာမိမိတို့အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကလည်းမတရားသဖြင့်ရထားတဲ့ပစ္စည်းကုန်သည်တွေကလည်းမတရားသဖြင့်ရထားတဲ့ပစ္စည်းဝန်ထမ်းတွေကလည်းမတရားသဖြင့်ရတဲ့ပစ္စည်းနဲ့လုပ်ရင်တော့မြတ်စွာဘုရားကအာမမခံပါဘူးတဲ့ဘုရားရှင်တရားတော်ကတိတ်သေးကြတယ်နော်တေချာလေးပြန်ပြီးတော့တွေးကြည့်ရင်ကြည်ညိုစရာလည်းကောင်းတယ်ဒါတွေကိုကိုယ်ကိုယ်တိုင်လည်းပဲကျင့်သုံးပါသလားကိုယ်တိုင်ကျင့်သုံးလို့ရှိရင်ကိုယ့်ရဲ့မျိုးဆက်တွေကိုလည်းပဲငါလုပ်တယ်လို့လို့ဆိုပြီးအမွေပေးရရောက်တဲ့အတွက်ယနေ့လူငယ်တွေကနှောင်းဝဲလူကြီးလူကောင်ခေါင်းဆောင်ကောင်းတွေဖြစ်ပါလိမ့်မယ်တဲ့ဒီလိုမလုပ်ဘဲနဲ့လူငယ်တွေကိုလက်ညှိုးထိုးရင်တော့ဒါတောင်းဝန်မကျေတဲ့ပုံစံတွေဖြစ်သွားတတ်ပါတယ်နောက်တတိယချက်ကဘာလဲဆိုတော့ဘုန်းကြီးတို့ခိတကမ္မန္တသာမန္တသာပြောဟာရီသက္ကရောတိကရုံကရောတိမာနေတိပူဇေတိတဲ့ဘုန်းကြီးတို့ရှေ့ခေတ်ကတော့လယ်သမားတွေများတာ哦လယ်သမားများတော့မြတ်စွာဘုရားကကိုယ့်ရဲ့လေယာလုပ်ငန်းကွင်းရဲ့အနီးပါလေပန်းရှင်တွေမြေတိုင်းသမားတွေကိုမြဲမြဲနုံနုံဆက်ဆံပါခရီးဦးကြိုးစားပါအစာရည်စာလေးတွေနဲ့တနင်္လာနေ့ကျွေးမွေးပါမေတ္တာထားပါသူတို့ကောင်းကျိုးကိုလိုလားပါဒါမျိုးမိတ်တယ်အဲ့တော့ဒါကဘုန်းကြီးတို့ဥပလက္ခဏာနီးနဲ့ပြောတယ်လို့ယူဆလို့ရတယ်အဲ့တော့ဘာလဲဆိုတော့လုပ်ငန်းအတူလုပ်တဲ့ပုဂ္ဂိုလ်တွေအပေါ်မှာတစ္ဆာရှိပါမျက်နှိုးပါတဲ့ဘုန်းကြီးတို့ယနေ့မင်္ဂလာဈေးဖွဲ့ကကုန်တယ်တွေဆိုတော့ကိုယ့်ကိုပစ္စည်းကုန်ချမ်းပေးတဲ့ပုဂ္ဂိုလ်တွေကိုယ်ထံအနေပြီးတော့ပစ္စည်းဝယ်ယူအားပေးတဲ့ပုဂ္ဂိုလ်တွေသူတို့အပေါ်မှာမေတ္တာတရားနဲ့လေးလေးစားစားအလေးကရုပြုပါတဲ့တနစားညံမကြံပါနဲ့တဲ့ဒါမျိုးဆိုလိုတာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကိုယ်ကိုပစ္စည်းပေးတဲ့ပုဂ္ဂိုလ်ကြီးကိုယေရှုရှင်တွေသူတို့မပေးဘူးဆိုရင်ကိုယ်မှာကတိကထဖြစ်သွားနိုင်တယ်ကို ိုစီယာဝယ်ယူအားပေးတဲ့ပုဂ္ဂိုလ်တွေကျေးဇူးရှင်တွေသူတို့စိတ်ချမ်းသာအောင်ငါဘယ်လိုဝန်ဆောင်မှုပေးမလဲပစ္စည်းလေးတွေတန်သွားအောင်ငါဘယ်လိုများကူညီနိုင်မလဲရောက်လာလို့ရှိရင်စားစရာတောက်စရာလေးနဲ့ငါဘယ်လိုအခန့်လိုက်ရမလဲသူတို့အမောပြေတော့ငါဘာများကူညီနိုင်မလဲဒီလိုစိတ်လေးနဲ့ဆက်ဆံလို့ရှိရင်ဘုန်းကြီးတို့သူတို့ထံမေတ္တာတရားပြီးပြန်ရမှာပေါ့အဲ့တော့ဒီတရားကိုလည်းပဲမိမိတို့တက်နိုင်နေမြကျင့်သုံးပါတဲ့ဒါမြင်ဘုန်းကြီးတို့ဗမာစကပုံကတော့ရှိတယ်အကြံတူတော့ရန်သူတဲ့အဲ့တော့အကြံတူတော့ရန်သူဆိုတာလုပ်ငန်းတူရင်ရန်သူဖြစ်တယ်ဒါမြတ်စွာဘုရားမလိုလားတဲ့သဘောတရားတွေပါမြတ်စွာဘုရားအလုံးပေါ်မေတ္တာထားပါတဲ့ဒါဆိုရင်ဘုန်းကြီးတို့အကူအညီလိုတဲ့အခါသူတို့စီကမေတ္တာတွေနဲ့တုံ့ပြန်ပြီးတော့ကြီးပွားချမ်းသာသွားပါမယ်တဲ့လက်တွေ့အပြင်တော့ကိုယ်နှလုံးသားထဲမှာမေတ္တာတရားတွေဖြည့်ပြီးတော့အကုသိုလ်တွေကင်းပြီးတော့နောက်ဆုံးနိဗ္ဗာန်နဲ့မြန်မြန်နှီးဆက်သွားမှာပေါ့ကတိတတိယအချက်လည်းပဲကိုကိုကိုဆင်ခြင်သုံးသက်ကြည့်အာလုံလိုက်ဆိုလုပ်ငန်းအတူလောက်ကင်သူကြည်ဖြူမြေနိုးပါဒါကြောင့်ကိုနဲ့လုပ်ဖို့ကင်ပတ်တွေပေါ်တစ္ဆာဘလောက်ရှိတယ်လဲဘလောက်ထိမြေနိုးတယ်လဲမေတ္တာတရားငါဘလောက်ထိပေးတယ်လဲဆိုတာစဉ်းစားပါတဲ့ဘုန်းကြီးတို့မေတ္တာဆိုတာကိုကပေးမှချမ်းသာတာအဲ့တော့ဇနီးမောင်နှံချင်းချင်းကြည့်မောင်နှမချင်းချင်းကြည့်လိုက်အများစုကကိုကပဲမေတ္တာလိုချင်ကြတာငါပေါ်ကြတော့ဘာလုံမပေးဘူးငါကဘာလုံပေးရတယ်အဲ့တော့လုံပေးတာလည်းမတန်ရှင်းမျောလင်းချက်တွေနဲ့ကိုယ့်ပေါ်မှာဘာမှဂယုမဆိုင်ဘူးဆိုရင်ဒေါသတွေထွက်တယ်အိတ်သာမစ္စရိယာတွေဖြစ်တယ်ဒါဘာဖြစ်လို့လဲမေတ္တာကိုကိုယ်ဟာပဲလိုချင်နေလို့မြတ်စွာဘုရားအခုကြည့်လေသာသမီပေါ်မှာမေတ္တာပေးပါမိဘပေါ်မှာမေတ္တာကိုယ်ကစပေးပါလူပေါ်ကိုင်းဖက်တွေပေါ်မှာမေတ္တာစပေးပါမေတ္တာကိုယ်ကပေးလိုက်လို့ရှိရင်ဘာဖြစ်လဲလက်တွေ့ရတော့ကိုယ်နှလုံးသားထဲမှာချမ်းသာလို့အကုသိုလ်တွေကင်းလို့အဲ့တော့မေတ္တာတရားဆိုတာကိုကပေးနိုင်တယ်ချမ်းသာတယ်ပဲပေးနိုင်တဲ့ပုဂ္ဂိုလ်ကဘယ်တော့မှဒေါသဒေါမနတမဖြစ်အိတ်တာမစ္စရိယမဖြစ်ဘူးအဲ့တော့ကိုကပဲလိုချင်နေဆိုရင်ဇနီးမောင်နှံချင်းချင်းတောင်းမှငါပေါ်ကြဘာမဖြစ်ဘူးညာမဖြစ်ဘူးနဲ့အိတ်တာမစ္စရိယတွေဖြစ်လိုက်တာအဲ့ဘုရားရှင်ကကိုကပဲစပေးစေချင်တာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကမေတ္တာတရားကိုကိုကပဲလိုချင်နေတာအမြင်လေးတွေကွဲပြားနေတာဒါလေးတွေတတိထားတဲ့အချက်ပေါ့ကဲစတုဒ္ဓချက်ကဘာလဲဆိုတော့ယဝတာပလိပတိခာယကာဒေဝတာတကရောတိကရုံကရောတိမာနေတိပူဇေတိတဲ့ကိုမကိုဆောင်တဲ့အိမ်ဆောင်တဲ့နောက်ပြီးတော့ဆံရဆံရကိုကိုဆောင်ဆောင်နေတဲ့နှက်မျက်နှာကောင်းနေရှိတယ်မြတ်စွာဘုရားကနှက်ကိုမပြစ်ပယ်ပါဘူးဘုန်းကြီးတို့စဉ်းစားကြည့်လေလူတောင်မှကိုကိုကျေးဇူးရှိတယ်ဆိုရင်ဝှချရသေးတာရှစ်ကိုရသေးတာပူဇော်ရသေးတာပဲအဲ့တော့လူထဲမှာလည်းပဲရှစ်ကိုထိုက်တဲ့ပုဂ္ဂိုလ်ရှိတယ်မရှစ်ကိုထိုက်တဲ့ပုဂ္ဂိုလ်ရှိတယ်ပူဇော်ထိုက်တဲ့အမျိုးသားမျိုးသမီးရှိတယ်မပူဇော်ထိုက်တဲ့အမျိုးသားမျိုးသမီးရှိတယ်နတ်တွေလည်းဒီလိုပါပဲလူဘဝကသူတော်ကောင်းကြီးတွေသေဆုံးသွားလို့နတ်ဘဝရောက်တယ်စိတ်ကောင်းရှိတယ်သီလသမားတွေပညာရှိတယ်ရှစ်ခိုးထိုက်တဲ့နတ်ရှိတယ်မရှစ်ခိုးထိုက်တဲ့တကယ့်အညံစားနတ်တွေလည်းရှိတာပဲဒါကြောင့်မို့ကိုယ့်ကိုစောင့်ရှောက်နေတယ်ဆိုရင်ကိုယ့်ရဲ့ကျေးဇူးရှင်တွေပဲအဲ့တော့ဘာလုပ်မလဲဆိုတော့မြတ်စွာဘုရားကရှားတတာဒေဝတိအာရတမင်းပရိသေးကပ်ပေတိဝါတံပန္တိတဇာတိယောသီလဝန္တတဘောဇိတဝါတင်ညတိပြမ္မဇာရယောတဲ့မြတ်စွာဘုရားကအဲ့တော့ကိုယ့်အိမ်မှာမြို့ရွာတစ်တီဆောက်တဲ့အခါအိမ်ကြီးဆောက်တဲ့အခါမှာမြတ်စွာဘုရားကကိုယ့်အိမ်မှာတဲ့သီလသမားကြီးပညာရှိတဲ့တန်ဃာတော်တွေကိုပင့်ပါတဲ့ပစ္စည်းလေးပါဆွန်ကပ်ပြီးတော့ပစ္စည်းလေးပါကိုလှူဒန်းပါတဲ့ပြီးတော့ဘာလုပ်လို့မလဲဆိုတော့ယတတာဒေဝတိအာတုံတာတန်တက္ခိဏမာရိတိတာပူဇိတာပူဇိယန္တိမာနိတာမာနယန္တိနံတဲ့မြတ်စွာဘုရားနတ်ပူဇော်နီးကိုဟောနေတာဘုရားရှင်ကိုယ်တော်တိုင်ဟောခဲ့တာပတတိပုတ်မြို့တီတုံးကခုချိန်ဆိုရင်အိန္ဒိယမှာပတ္တနာမြို့လို့ခေါ်တာပေါ့အဲ့တော့ပတတိပုတ်မြို့တီတုံးကမြတ်စွာဘုရားကသီလသမာဓိပညာရှိတဲ့တန်ဃာတွေဆုံးကပ်ပြီးရင်တဲ့ဘာလုပ်မလဲဆိုတော့အဲ့ဒီဆုံးကပ်ပြီးတဲ့နောက်မှာကိုယ့်ရဲ့ကုသိုလ်ဖို့ကိုနတ်တွေကိုအမြတမ်းပေးဝေပါတဲ့ကိုယ်ကမြတ်တမ်းပေးဝေလို့မေတ္တာတရားတွေမျှဝေလိုက်တဲ့အခါမှာအဲ့ဒီနဲ့တည်းကကိုယ့်ကိုပြန်ပြီးတော့မြတ်နိုးကြပါလိမ့်မယ်ပူဇော်ကြပါလိမ့်မယ်တဲ့တတောနံနုကံပန္တိမာတာပုတ္တံဝဩရတံဒေဝတာနုကံပိတောပောတောတရာပရရာဏိပတ္တိတဲ့အဲ့တော့ဒီလိုနဲ့တည်းကိုမြတ်တမ်းပေးဝေပြီးပူဇော်လိုက်လို့ရှိရင်ဘာဖြစ်မလဲနဲ့တည်းကလည်းပဲမိမိရဲ့သားရင်းကိုမိခင်ကမြတ်နိုးစောင့်ရှောက်တယ်လို့အိမ်သူအိမ်သားပေါ်မှာမြတ်နိုးစောင့်ရှောက်လာပါလိမ့်မယ်တဲ့နတ်မြတ်နတ်ကောင်းတွေစောင့်ရှောက်တဲ့အမျိုးသားမျိုးသမီးဟာအမြဲတမ်းပဲကောင်းတဲ့အာယုန်လေးစီပွားတိုးတက်ချမ်းသာမှုတွေနဲ့ပဲတွေ့ကြုံရပါလိမ့်မယ်လို့မြတ်စွာဘုရားကနတ်ပူဇော်နည်းတွေဟောခဲ့တယ်။အဲ့တော့မြတ်စွာဘုရားနတ်မပြစ်ပယ်ဘူးဆိုတာသိသာသွားပြီ။ဒါမှမဟုတ်ဘုန်းကြီးတို့သတိထားရမယ်။လွန်လွန်ကျွန်ကျွန်မဖြစ်ပါနဲ့လို့ဒါမျိုးတော့ပြောရမယ်။ဘာဖြစ်လို့ပြောရတဲ့ဆိုတော့တချို့အိမ်တွေကြတော့ဗုဒ္ဓဘာသာဝင်မပီသတော့ဘူး။ဘုရားရှင်မှာတော့ပန်းနေရညှို့ချောင်းလို့ဆွန်တော်မကက် ဒါမျိုးတွေတွေလောက်ကြတယ်ရေတော်မကတ်နေကြတယ်ဒါပေမဲ့နတ်ဆင်မှာတော့ငပြောသီးတွေကမညှိုးရဘူးဆိုရင်ဒီပုဂ္ဂိုလ်တွေဟာလွန်ကျွန်သွားပြီတဲ့ဒီပုဂ္ဂိုလ်တွေရဲ့အဆင့်တန်းဟာဗုဒ္ဓဘာသာဝင်မပီတဲ့ပုဂ္ဂိုလ်တွေဖြစ်သွားတတ်ပါတယ်ဒါမျိုးဆိုရင်မြတ်စွာဘုရားစတဲ့သူတော်ကောင်းတွေကမကြိုက်ပါဘူးလူတောင်မှအချင်းချင်းကျေးဇူးရှိရင်မျက်နှိုးသလိုကျေးဇူးဆက်သလိုနတ်တွေလည်းပဲကျေးဇူးဆက်တဲ့သဘောမျက်နှိုးတဲ့သဘောမေတ္တာထားတဲ့သဘောနဲ့အမြတ်တမ်းပေးဝေရတယ်ပူဇော်ရတယ်ဒါမြတ်စွာဘုရားခွင့်ပြုပါတယ်သို့သောဖရာတရားတန်ခါနဲ့တကိုင်းနေထားပြီးတော့စီးကက်ကိုးကွယ်တယ်ဆိုတာတော့မြတ်စွာဘုရားကလုံးဝကြိုက်တော်မမူပါဘူးသူတော်ကောင်းတွေကလည်းဒါဟာဗုဒ္ဓဘာသာဝင်မပီတာတဲ့ပုဂ္ဂိုလ်တွေလို့ဒီလိုသတ်မှတ်ပါတယ်ဒါကြောင့်ဘုန်းကြီးတို့နတ်တွေကိုမစော်ကားဘူးပြစ်ပယ်မထားဘူးယေရှုရှင်ဖြစ်တဲ့နတ်တွေကိုကိုယ်ကိုယ်ဆောင်ချောင်းနေတဲ့နတ်တွေကိုအမြတ်တမ်းပေးဝေးတယ်ကုသိုလ်လုပ်ပြီးတိုင်းလုပ်ပြီးတိုင်းအမြတ်တမ်းပေးဝေးတယ်ဒါဆိုရင်သူတို့ကပြန်ပြီးတော့ဆောင်လျှောက်တယ်ကိုမဟုတ်တာလုပ်တော့မယ်ဆိုရင်အတိတ်နမိတ်နေနဲ့အိမ်မပေးတာတို့နောက်ပြီးတော့တခုသေဆုံးတယောက်ကလာပြီးတော့သတိပေးတာတို့တရင်စကားလေးတွေကြားတာတို့ဖြစ်ပြီးတော့ကောင်းကျိုးချမ်းသာတွေနဲ့တွေ့ကြုံနိုင်ပါတယ်တဲ့ဒါစတုထအချက်ပေါ့ကဲအာလုံးလိုက်စို့ဆောင်းရှောက်ကြတောင်းနှစ်ပေါင်းစိတ်ကောင်းမြဝေပူဇော်ပါဒါစတုထအချက်ဒီချက်လည်းပဲကိုယ်နှလုံးသားထဲမှာပြည့်မပြည့်ပြန်ပြီးတော့ကြည့်ပေါ့နောက်ပင်စမချက်ကဘာလဲဆိုတော့တမနာပြန်မနေတကရောတိကရုံကရောတိမာနေတိပူဇေတိတဲ့တမနာပြန်မနာဆိုတာယဟန်သူတော်ကောင်းတွေဒီနေရာမှာဘုန်းကြီးဟောပူပါတယ်ဘာလဲဆိုတော့ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုကူညီတယ်စောင့်ရှောက်တယ်ကျေးဇူးကြီးမားလို့ကူညီတယ်စောင့်ရှောက်တယ်ဒါကအပိုင်းတစ်ပိုင်းစီးကက်ကိုးကွယ်တာကအပိုင်းတစ်ပိုင်းစီးကက်ကိုးကွယ်တဲ့အခါသီလသမာဓိပညာပြည့်တဲ့ပရိယပရိဝတ်ပြည့်တဲ့ယဟန်ပုဂ္ဂိုလ်လူပုဂ္ဂိုလ်ကိုစီးကက်ကိုးကွယ်ရတယ်ဒီလိုမှမဟုတ်ဘဲနဲ့မိမိတို့ကပေကံယုံတက်တက်ကျေစုဆက်ယုံတက်တက်ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုကူညီယုံတက်တက်ဆိုရင်တော့အယုံမြက်လက်မရွေလောရတယ်တဲ့သွားပြီးမရောထွေးနဲ့တချို့ကကြတော့ကျေစုကြီးမားလို့ဆိုပြီးတော့စိတ်ကကိုကိုယ်တဲ့သဘောနဲ့လှုပ်တယ်သီလသမာဓိပညာမရှိရင်ကိုယ့်အတွက်တိတ်ပြီးတော့နင့်နာတယ်ဇာတတမင်းတို့လိုပေါ့သောတာပန်မဖြစ်တဲ့အပြင်ရှင်ဒီဝရရဲ့တကိုးကြီးမားမှုကိုသွားပြီးကိုယ်ကိုယ်လိုက်တဲ့အတွက်ငရဲရောက်သွားရတယ်ဒါရီယာဆရာသမားပေါင်းမားမှုပေါ့ဒါကြောင့်ဆရာသမားဖြစ်တဲ့စီးကက်ကိုးကွယ်တဲ့ကစိစစ်ပြီးတော့သူတော်ကောင်းတွေကိုကိုးကွယ်ရမယ်ဒုက္ခရောက်တဲ့ပုဂ္ဂိုလ်ဆိုရင်တော့ဒုက္ခတွေမှန်သည်မြို့နောက်ဆုံးတရိစ္ဆာန်တကောင်ဖြစ်ပြီကူညီဖို့မြတ်စွာဘုရားကညွှန်ကြားတော်မူခဲ့ပါတယ်ဒါကြောင့်မို့ဒီစီးကက်ကိုးကွယ်တဲ့ပိုင်းနဲ့လူတန်းယုံတက်တဲ့ကျေးဇူးဆက်ယုံတက်တဲ့အပိုင်းနဲ့ကိုကခွဲခွဲခြားခြားမြင်ရတယ်ဒါကြောင့်မိမိတို့စီးကက်ကိုးကွယ်နေတာဟာသီလသမာဓိပညာရှိတဲ့ပရိယပရိပတ်ပြည့်စုံတဲ့တကယ်ဆရာသမားတွေကိုစီးကက်ကိုးကွယ်သလားဆိုတော့ကိုယ့်ကိုယ်ကိုစစ်ကြည့်ဒီလိုစီးကက်ကိုးကွယ်လို့ရှိရင်ဆရာသမားတွေထံကနေလမ်းညွှန်မှုရပြီးတော့နိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုနိုင်ပါတယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့အာနာလို့ကိုယ့်ကိုဘာပေးဘူးလို့ကိုယ့်ဘောမှာဆက်ဆံရေးကောင်းလို့ကိုးကွယ်စီးကက်ပါတယ်ဆိုရင်ဒီပုဂ္ဂိုလ်တွေမှာသီလသမားတွေပညာမမြင့်တတ်ပါဘူးဒါနသီလဘာဝနာလောက်ကောင်းလို့လုပ်ပါလိမ့်မယ်လမ်းမှန်မကြတဲ့အတွက်စိတ်ထားမတန့်ရှင်းတဲ့အတွက်နိဗ္ဗာန်တော့မျက်မှောက်ပြုဖို့မလွယ်ပါဘူးတဲ့ကဲအလုံးလိုက်ဆိုလိုက်ယဟန်အပေါင်းသူတော်ကောင်းညွတ်ပြောင်းပူဇော်ပါယဟန်အပေါင်းသူတော်ကောင်းညွတ်ပြောင်းပူဇော်ပါအဲ့တော့ဒီအချက်၅ချက်ထိုက်လျောက်ပြည့်စုံသွားပြီဘုရားရှင်ကဘယ်လိုဆက်ဟောတယ်လဲဆိုတော့တမေနံမာတာပိတရောတက္ကတာဂရုကတာမာနိတာပူဇိတာကလျာဏိနမနတာနုကံပန္တိစိရံဇီဝဒီကမာယုံပါလေဟိတိမာတာပိတာနုကံပိတတမဟာနာမကုလပုတ္တသဟောတိယေဝပါတိကင်္ဂနောပရိဟာနိမာတာပိတာနုကံပိတတမိဘတို့စောင့်ရှောက်ချီးမြှောက်အပ်သောမိဘတို့ရဲ့မေတ္တာကရုဏာတရားကိုခံယူရသောကုလပုတ္တသမျိုးကောင်းသားမျိုးကောင်းသမီးမှာဩဒီယေဝကြည်ပွားတိုးတက်ခြင်းသည်သာပါတိကင်္ဂါလို့ရှိရသောအကျိုးမြတ်ဖြစ်ပါ၏ပရိဟာနီဆုတ်ယုတ်ခြင်းသည်နောပါတိကင်္ဂါလို့ရှိရသောအကျိုးမြတ်မဟုတ်ပါကြည်ဤသည်သို့ဘဂဝါသုံးလောကတို့သာရှင်တော်မြတ်ဖရာသည်အဝောစာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တရီမြတ်စွာဘုရားနောက်ဆက်တွဲဟောလိုက်သေးတယ်။အဲ့တော့ဒီလိုမိမိတို့ကနေပြီးတော့မိဘပေါ်မှာပြုစုတယ်။မိဘပေါ်မှာမြင်လို့တဲ့စိတ်နဲ့လှုပ်တယ်။အမွေလိုခြင်းလို့ပဝန်းကျင်ရကိရေစကားဆိုမှဆိုလို့မကောင်းတတ်လို့ဒီလိုစိတ်နဲ့မဟုတ်ဘူး။တရားသဖြင့်ရာဇဲပစ္စည်းနဲ့ပြုစုတယ်။ဒါဆိုရင်ဘာဖြစ်မလဲ။မိဘတွေထံကမေတ္တာတရားရပြီတဲ့ မိဘကကိုယ့်ပေါ်မှာမေတ္တာတရားတွေယူဖိတ်လာတော့တာပဲတဲ့ဒါမေတ္တာကိုကစပေးရင်မိဘထံမေတ္တာတွေကအလိုလိုရတယ်ဆူတောင်းစရာမလိုဘူးဘုန်းကြီးတို့တမာစီစိုက်ရင်တမာပင်ပေါက်တယ်ဆူတောင်းစရာမလိုပါဘူးတရားစီစိုက်ရင်တရားပင်ပေါက်တယ်ဆူတောင်းစရာမလိုပါဘူးမေတ္တာတရားကိုလည်းပဲကိုကနေစပေးပြီဆိုရင်မေတ္တာတရားပြန်ရပါရစေဆိုဆူတောင်းစရာမလိုပါဘူးအလိုလိုပြန်ရပါတယ်ဒါကြောင့်ဘုန်းကြီးတို့ဆိုရိုးစကားတစ်ခုရှိတယ်မေတ္တာဆိုတာတဲ့အလျားအနံမရှိပေမဲ့အသွာပြန်ရှိပါတယ်တဲ့ဒါဘုန်းကြီးတို့မြန်မာဆိုရိုးစကားတစ်ခုဒါပေမဲ့လို့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကသိတ်ခတ်တာပဲဘယ်လိုခတ်တယ်လဲမေတ္တာတရားကိုကိုယ်ကပဲလိုချင်နေကြတယ်ဇနီးမောင်နှံချင်းချင်းကြည့်လိုက်မောင်နှမချင်းချင်းကြည့်လိုက်ငါကနေဘယ်လိုပေးရမလဲငါကြောင့်သူတို့ဘယ်လိုစိတ်ချမ်းသာရမလဲဒါမျိုးပေးဖို့ခဲရင်နေတဲ့တကယ်တော့မြတ်စွာဘုရားမေတ္တာတရားကိုကိုယ်ကစပေးဖို့မင်ကြားတော်မူခဲ့တယ်ခုလည်းပဲမြတ်စွာဘုရားမိဘအပေါ်မှာကိုယ်ကရိုးသေးတဲ့စိတ်မြင်းနိုးတဲ့စိတ်နဲ့ပူဇော်မယ်မိဘမေတ္တာရတယ်။သာသမီဇနီးမယားကိုမျက်မျက်နိုးနိုးနဲ့ကိုယ်ကထောက်ပံ့မယ်ကြည်ပွားတုတ်တဲအောင်လုပ်မယ်ဇနီးမယားသမီးသားစီဟာမေတ္တာတရားတွေရမယ်။လှုပ်သမားတွေကိုမျက်နိုးမယ်လှုပ်သမားထံကမေတ္တာတရားတွေရမယ်။ကိုယ်ကိုမိကိုနေတဲ့အသက်မွေးနေတဲ့ပုဂ္ဂိုလ်တွေကိုမေတ္တာတရားနဲ့တန်တန်ရှင်းရှင်းလုပ်မယ်သူတို့မေတ္တာတွေရတယ်။အဲ့တော့မေတ္တာတရားတွေပြန်ပြီးတော့ရတယ်ကိုမဟုတ်တာလှုပ်ရင်သူတို့ကတားမြစ်ကြတယ်ကိုကြည်ပွားတုတ်တဲ့ဖို့မေတ္တာတရားတွေပို့ကြတယ်ပေါ့။နောက်ပြီးတော့လုပ်ဖို့အကိုင်းပက်တရားလည်းပဲဒီလိုပဲကိုကမေတ္တာတရားနဲ့သူတို့ဘုံမှာဆက်ဆံနေသူတို့ဒုက္ခရောက်ရင်တနိုင်နေမြတ်ကူညီပေးတယ်သူတို့ဘုံမှာတစ္ဆာမဖောက်ဘူးသူတို့လာလို့ရှိရင်အဲ့ဝကြေးအောင်တနိုင်နေမြတ်စေနာတန်တန်နဲ့လှုပ်တယ်ဝကြေးတန်းကြီးမလှုပ်ဘူးဒါဆိုရင်ကိုဒုက္ခရောက်တဲ့အခါလုပ်ဖို့အကိုင်းပက်တရားလည်းပဲကိုဘုံမှာရန်သူလို့သဘောမထားဘဲနဲ့ဝိုင်းဝန်းပြီးတော့ကူညီကြတော့တာပါပဲတဲ့မေတ္တာတွေပြန်ရတယ်နောက်ပြီးတော့နတ်တေကိုလည်းပဲကိုကအမြတ်တမ်းပေးဝင်နတ်တေကလည်းပဲအတိတ်နမိတ်ပြပြီးတော့အိမ်မက်ပေးပြီးတော့မဟုတ်တာတွေမဖြစ်အောင်တနည်းနည်းနဲ့ကိုကိုစောင့်ရှောက်ကြတယ်တဲ့နောက်ပြီးတော့ယဟန်သူတော်စင်တွေကိုစီကလို့ရှိရင်ဒါနာပြုတာမှားလို့ရှိရင်လည်းပဲမေတ္တာတရားနဲ့တုံ့ပြန်ပြီးတော့ဘလို့မပြုနဲ့ဘလို့စိတ်ထားနဲ့ပြုတရားရှုမလို့ရှိရင်လည်းပဲဘလို့စိတ်ထားနဲ့မရှုမှတ်နဲ့ကိလေသာကင်းဖို့ရှုမှတ်ဟာငါတို့ကဂုံလိုခြင်းလို့ဒါမျိုးတွေမရှုမှတ်နဲ့စသည်ဖြင့်ယဟန်သူတော်စင်တွေကလည်းမေတ္တာတရားတုံ့ပြန်ပြီးတော့ဆုံးမတယ်အဲ့ဒီမေတ္တာတရားရရင်ကြီးပွားတိုးတက်တော့တာပါပဲတဲ့ဘုန်းကြီးတို့မြတ်စွာဘုရားကကဲအာလုံလိုက်စို့ပူဇော်ကြညာပုဂ္ဂိုလ်များကိုစွမ်းအားမေတ္တာကရုဏာတုံ့ပြန်ကြတော့မှာပူဇော်ကြညာပုဂ္ဂိုလ်များကိုစွမ်းအားမေတ္တာကရုဏာတုံ့ပြန်ကြတော့မှာကိုကမေတ္တာတရားခြေခံပြီးတော့ယူသားတဲ့စိတ်တည်းနဲ့မျက်နှိုးတဲ့စိတ်တည်းနဲ့အကျိုးလိုလားတဲ့စိတ်တည်းနဲ့မိဘဘောသားသမီးဘောအလုံသမားအဘောလုပ်ဖို့ကိုင်းပက်တွေအဘောနတ်တွေအဘောယဟန်သူတော်စင်တွေအဘောမျက်နှိုးတဲ့စိတ်နဲ့စီးကပ်တယ်အခြားကိုကိုဘေးတင်ဟောပေးဘူးလို့ဒါမျိုးစီးကပ်တာမဟုတ်ဘူးကိုကိုကျေးဇူးရှိလို့မျက်နှိုးပူဇော်တာမဟုတ်ဘူးတသက်သီလသမารီပညာရှိတဲ့ယဟန်သူတော်စင်ကိုစီကတ်တယ်ဆိုရင်သူတို့ကလည်းမေတ္တာကရုဏာတွေကိုယ့်ပေါ်မှာပြန်ပြီးတော့ဖြန့်ဝေကြပါတယ်တဲ့အလုံးသက်ရှိပါစေကျန်ပါပါစေမဟုတ်တာလို့ရင်တားမြစ်တယ်ဟုတ်တာလေးတွေကိုတိုက်တွန်းတယ်ဒီတော့နှလုံးသားထဲမှာအကုသိုလ်တွေကင်းကင်းကင်းကင်းသွားတယ်ကုသိုလ်တွေပြည့်ပြည့်ပြည့်ပြည့်လာတယ်ပါရမီတွေမြင့်လာတယ်အကုသိုလ်တွေကင်းပြီးပါရမီတွေမြင့်လာပါတယ်ဆိုရင်ကောင်းတဲ့ဘဝရောက်ဖို့ဘာမှမခဲယဉ်ဘူးစိတ်ကောင်းနှလုံးကောင်းရှိပါれဆိုရင်စိတ်ချမ်းသာဖို့မခေရင်ဘူးကိလေသာနည်းပါれဆိုရင်နိဗ္ဗာန်မြန်မြန်မျက်မှောက်ပြုဖို့ဆုမတောင်းလည်းပဲမျက်မှောက်ပြုပါれတဲ့ဒါကြောင့်မို့ပြန်ပြီးတော့သူတို့ကတုံ့ပြန်ကြရတယ်တဲ့ကဲအားလုံးလိုက်ဆိုလိုက်မေတ္တာစွမ်းအားရှားရှိညာကြီးပွားတိုးတက်မှာကရုဏာစွမ်းအားရှားရှိညာကြီးပွားတိုးတက်မှာအဲ့တော့ဘုရားရှင်ကမေတ္တာစွမ်းအားကရုဏာစွမ်းအားမိဘတွေသာသမီတွေအလုသမားတွေလုပ်ဖို့ကိုင်းပတ်တွေနဲ့မျက်နှာကောင်းနဲ့အပေါင်းတွေယဟန်သူတော်ဆိုင်တန်းကမေတ္တာတရားရရင်ကရုဏာတရားကိုဒုက္ခရောက်မှာတွေကိုပယ်တယ်ဒါကရုဏာသဘောကိုယ်ကိုဒုက္ခမရောက်စေခြင်းမူကရုဏာသဘောကိုယ်ကိုကြည်ပွားတိုးတက်စေခြင်းလို့ဆုံးမတယ်မေတ္တာသဘောဒီမေတ္တာကရုဏာတွေရရင်မြတ်စွာဘုရားကြည်ပွားတိုးတက်ပါတယ်တဲ့ဒီမှာလည်းပဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်အများစုမှားနေကြတယ်ဘယ်လိုလဲဆိုတော့အမွေရမှပစ္စည်းဥစ္စာရမှကြီးပွားတိုးတက်မယ်လို့ဆွဲနေကြတယ်မြတ်စွာဘုရားကမေတ္တာကရုဏာရရင်ကြီးပွားတိုးတက်တယ်လို့အာမခံခဲ့တာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကပစ္စည်းဥစ္စာရမှကြီးပွားတိုးတက်မယ်လို့ထင်နေကြတာအဲ့တော့ဘုန်းကြီးတို့အထင်လေးတွေကနည်းနည်းလေးမှားနေကြတယ်အဲ့တော့မေတ္တာကရုဏာဟာစိတ်စေတနာလဲလို့တော့ကံပေါ့ ဒီကံကအကျိုးပေးတာနော်ဒီကံကောင်းလာအောင်ဘာဖြစ်မလဲပစ္စည်းဥစ္စာကတော့အထောက်ပံ့လေးပဲဖြစ်တယ်ခုတော့ဘုန်းကြီးတို့ဗရဏာအကြောင်းဖြစ်တဲ့မေတ္တာကရုဏာကိုတော့မိဘထံကရအောင်မကြိုးစားကြဘူးအဗရဏာဖြစ်တဲ့အထောက်ပံ့ဖြစ်တဲ့ပစ္စည်းဥစ္စာကိုတော့ရအောင်ကြိုးစားတယ်ဗရဏာဖြစ်တဲ့မေတ္တာကရုဏာတွေကိုစေတနာတရားတွေရအောင်ကြိုးစားဖို့ဗုဒ္ဓဘာသာဝင်အများစုမေ့နေကြတယ်တဲ့ဒါလေးကိုလည်းဘုန်းကြီးကသတိပေးပါတယ်ဒါကြောင့်မိဘတွေဆွေမျိုးတွေသားသမီးတွေစနေဒီအလုံသမားတွေထံကမေတ္တာရအောင်ကြိုးစားပါမေတ္တာရအောင်ဘယ်လိုကြိုးစားမလဲကိုကစပြီးတော့ပေးဆက်ပါမျက်နှိုးတဲ့စိတ်နဲ့လှုပ်ပါဒါဆိုရင်မေတ္တာကရုဏာရရင်ကြီးပွားပါတယ်တဲ့ဒါမြတ်စွာဘုရားအာမခံချက်ဘုန်းကြီးနားလည်အောင်ဥပမာလေးတစ်ခုပြောပြပေးမယ်ဘုန်းကြီးတို့မျိုးစေ့တစ်ခုရှိတယ်ပေါ့နော်ဒီမျိုးစေ့တွေကတိတ်ပြီးတော့အောင်မြင်တဲ့မျိုးစေ့မှန်ကန်တဲ့မျိုးစေ့ဒါပေမဲ့လို့မြေဓာတ်တို့ရေဓာတ်တို့နေလင်းဓာတ်တို့ဒီတက်တွေနဲ့မထိတွေ့ရလို့ရှိရင်ဒီမျိုးစေ့ဟာအပင်ပေါက်ဖို့မလွယ်ဘူးဒီလိုပဲဒကာဒကာမတွေနှလုံးသားထဲမှာရှိနေတဲ့ကုသိုလ်တွေဆိုတာရှင်းဘွားလုတ်ခဲ့တဲ့ကုသိုလ်ဒီဘွားလုတ်ခဲ့တဲ့ကုသိုလ်ဒါတွေကမျိုးစေ့နဲ့တူတယ်ဘလောက်ပဲတန်ရှင်းတန်ရှင်းဘုန်းကြီးတို့မျိုးစေ့တွေကမှန်ကန်ပေမဲ့မြေတက်ရေတက်နေစတဲ့အလင်းတက်ဒီတက်တွေမရရင်အပင်ပေါက်ဖို့အသီးအပွင့်ဖြစ်ထွန်းဖို့မလွယ်တယ်လို့ပဲကိုယ့်ရဲ့ကုသိုလ်မျိုးစေ့လေးရှင်းတန်ဖို့ဆိုတာဘာလိုအပ်တယ်လဲမိဘစတဲ့ရှင်ဟန်သူတော်ကောင်းလေးစတဲ့သာသမီစတဲ့လောဘကိုင်းပက်နတ်မြတ်နှကောင်းလေးစတဲ့ဒီပုဂ္ဂိုလ်ကြီးရဲ့မေတ္တာကရုဏာဆိုတဲ့ရေတက်လိုအပ်တယ်။ဒီပုဂ္ဂိုလ်ကြီးရဲ့မေတ္တာကရုဏာဆိုတဲ့ကိုယ်ပေါ်မှာကြိုးလိုလာတဲ့မြေတက်တွေလိုအပ်တယ်။ကိုယ်ပေါ်မှာအလင်းရောင်ပေးတဲ့နေတက်တွေလိုအပ်တယ်တဲ့။သူတို့ရဲ့မေတ္တာကရုဏာဆိုတဲ့အလင်းတက်နေတက်ရေတက်မြေတက်ဒီတက်တွေရရင်ကိုယ့်ရဲ့ကုသိုလ်မျိုးစေ့ဟာချက်ချင်းအပင်ပေါက်ပြီးနိဗ္ဗာန်ချမ်းသာဆိုတဲ့အသီးပွင့်နေသည့်ဝင်နိုင်ပါတယ်လို့ဒါဘုန်းကြီးကပြောခြင်းပါတယ်ဒါတော့ဆိုရင်မြတ်စွာဘုရားဟောကြားခဲ့တဲ့သိုးသွန်းလူငယ်တွေနဲ့မဟာနံကိုဟောကြားခဲ့တဲ့တရားကိုဘုန်းကြီးကယနေ့လူငယ်နောင်ဝဲလူကြီးဆိုတဲ့ခေါင်းစည်းနဲ့ဟောပေးပါတယ်ဒါကြောင့်ဒီတရား၅ပါးကိုကိုယ့်ရဲ့နှလုံးသားထဲမှာဘလောက်တိုင်းတာအထိငါတို့ပြည့်ဝတယ်လဲနည်းနည်းလေးဆင်ခြင်ကြည့်ပါသုံးသက်ကြည့်ပါမပြည့်ရင်ပြည့်အောင်ကြိုးစားရမယ်ပြည့်နေရင်ဝမ်းမြောက်ဝမ်းသာနဲ့ဆက်လက်ကြိုးစားရမယ်ဒီတရားတွေကိုယ်နှလုံးသားထဲမှာပြည့်ဝပါပြီဆိုရင်ကိုယ့်ရဲ့သားသမီးတူတူမမျိုးဆက်တွေကိုမင်းတို့ငါလှုပ်တယ်လို့လို့လို့မပြောရပါဘူးသူတို့ကလည်းပဲကိုယ့်ကိုတူခိုးပြီးတော့တူလိုက်ကျင်သွားပါတယ်အဲ့ဒါအမွေပေးပြီးသားဖြစ်သွားတယ်တဲ့ဗဇက်နဲ့ပြောတာတဲ့လက်တွေလှုပ်ပြတာအကောင်းဆုံးအမွေပေးနည်းပါဒါဆိုရင်ဘုန်းကြီးတို့လူငယ်တွေကိုအပြစ်မတင်တော့ကိုယ့်ကိုယ်ကိုသုံးသက်ကြည့်ငါကိုယ်တိုင်ရောလူကြီးလူကောင်းဖြစ်နိုင်တဲ့ခေါင်းဆောင်ကောင်းဖြစ်နိုင်တဲ့မြင့်မြတ်တဲ့စိတ်အလှပန်းရှင်ဖြစ်နိုင်တဲ့တရားငါးပါးနဲ့ဘလောက်ပြည့်စုံတယ်လဲဘလောက်ထိကျင့်သုံးပြီးပြီလဲဒီလိုကျင်မသုံးမဲနဲ့လူငယ်တွေကိုဆိုလိုက်တာခေကြီးကဘလို့လက်ညှိုးထိုးရင်ဒါတွေဟာပြည့်စုံတဲ့အဖြစ်ဖြစ်ပါသလားဒါလို့ဆိုရင်သဘောပေါက်လောက်ပါပြီဒါကြောင့်ဘုန်းကြီးရဲ့ယနေ့လူငယ်နောင်ဝဲလူကြီးဆိုတဲ့တရားကိုဘုန်းကြီးတို့ဏီကုံတတ်ပါတော့မယ်ဒါကြောင့်ဒီတရားတော်ကိုနာယူပြီးတော့ယနေ့မင်္ဂလာဈေးရဓမ္မမိတ်ဆွေတို့ရာကိုယ်တိုင်လည်းပဲကောင်းဆောင်ကောင်းဖြစ်အောင်နောက်လိုက်နောက်သားတွေရဲ့အတူယူအားကြတဲ့စိတ်နှလုံးသားပိုင်ရှင်တွေနှလုံးသားလှပတဲ့ကောင်းဆောင်ကောင်းတွေဖြစ်အောင်ဒီတရား၅ပါးကိုမျက်မျက်နူနူကျင့်သုံးနိုင်ကြပါစေဒီလိုကျင့်သုံးခြင်းအားဖြင့်ကိုယ့်ရဲ့မျိုးဆက်တွေကိုလည်းအမွေပေးပြီးတော့နောက်အနာဂတ်မှာကောင်းဆောင်ကောင်းတွေဖြစ်အောင်စောင့်ရှောက်နိုင်ကြပါစေဒီလိုစောင့်ရှောက်ရင်စောင့်ရှောက်ရင်းနဲ့ကိလေသာတွေနည်းနည်းပြီးတော့ပါရမီတွေပြည့်ပြည့်ပြီးတော့နောက်ဆုံးမှာမဉဏ်ဖွဉဏ်ဖြင့်နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း